Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ24ရက်တောက်ကြနေ့အစီအစဉ်လေးကို Washington မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကပ်ရောဂါကြောင့်လာမယ့်နှစ်တွေမှာအင်မတန်ကြီးမားတဲ့နိုင်ငံရွှေ့ပြောင်းအခြေချမှုလှိုင်းကြီးကိုတွေ့မြင်လာရလိမ့်မယ်လို့နိုင်ငံတကာချက်ချေနေတဲ့လာကျန်းဒီအဖွဲ့ချုပ် IFRC အကြီးအကဲကပြောကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အသက်မွေးဝမ်းကြောင်းမှုတွေဆုံးရှုံးသွားတာ၊စားရည်ရိတ်ခါမလုံလောက်တာတွေကြောင့်နေဆက်တွေပြန်ဖွင့်တာနဲ့မဖြစ်မနေရေကြီးရမျက်နှာကိုပြောင်းရွှေ့အခြေချသူအများအပြားကိုတွေ့ရလိမ့်မယ်လို့အကြီးအကဲဂျာဂန်ချာပန်ဂါနီက AFP သတင်းဌာနနဲ့တိသက်မေးမြန်းခန်းမှာပြောကြားခဲ့တာ
ပါ We hear this statement from people saying that we have to choose between virus or hunger
virus ပိုးနဲ့ငတ်မမှုရွေးချယ်ရမယ်ဆိုရင် virus ပိုးကိုရွေးချယ်မယ်လို့ပြောတာတွေကြားနေရပါတယ်သူတို့ကယောဂပိုးကူးရင်အသက်ရှင်နိုင်တဲ့လမ်းရှိပေမဲ့အငတ်ဘေးကြုံလာရင်အသက်ရှင်မှာမဟုတ်ဘူးလို့ပြောကြတဲ့အကြောင်း IFRC အကြီးအကဲကပြောကြားသွားတာပါနိုင်ငံတွေမှာ COVID-19 ယောဂကာကွယ်ဆေးရရှိလက်လန်းမိနိုင်မှုကလည်းလူတွေရွှေ့ပြောင်းအခြေချမှုအပေါ်တက်ရောက်နိုင်တယ်လို့သူကပြောပါတယ်American ပြည်ထောင်စု John Hopkins တက္ကသိုလ်ကပြုစုထားတဲ့ COVID-19 ကပ်ရောဂါစီးရင်အရကမ္ဘာတဝှမ်းအတည်ပြုလူနာ15သန်းခွဲကျော်သေဆုံးသူ6သိန်း3000ကျော်နေပါပြီ American ပြည်ထောင်စုကယောဂကူးစက်မှုအဆိုးဆုံးနိုင်ငံဖြစ်နေပြီးအတည်ပြုလူနာ4သန်းကျော်ရှိပါတယ်တရုတ်နိုင်ငံချန်တူးမြို့မှာရှိတဲ့အမေရိကန်ကောင်ဆယ်ဝန်ချုပ်ရုံးကိုပေးရမယ်လို့တရုတ်အစိုးရကဒီကနေ့အတည်ပြုလိုက်ပါတယ
်中方对美国驻成都总领馆停止一切业务和活动提出了具体的要求
ချန်တူးမြို့ကောင်ဆယ်ဝန်ချုပ်ရုံးမှာလုပ်နေတဲ့လုပ်ငန်းအလုံးကိုရပ်ဖို့အသေးစိတ်အတိအကျတောင်းဆိုခဲ့ကြောင်းတတပတ်ဆက်ဆံရေးဆိုတာဟာအပြန်အလှန်ဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါအဲ့ဒီကောင်ဆယ်ဝန်ချုပ်ရုံးမှာရှိနေတဲ့ဝန်ထမ်းတချို့ဟာတရုတ်ပြည်တွင်းရေးကိုဝင်ဆက်ဖက်ခဲ့တယ်လို့တရုတ်နိုင်ငံရဲ့လုံခြုံရေးအကျိုးစီးပွားကိုထိခိုက်အောင်လုပ်ခဲ့တယ်လို့သူကပြောပါတယ်အမေရိကန်ပြည်ထောင်စုဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်ဆယ်ဝန်ချုပ်ရုံးကိုဒီကနေ့တောက်ကြနေနောက်ဆုံးထားပြီးအမေရိကန်အစိုးရကပိတ်ခိုင်းခဲ့တဲ့အပေါ်မှာတရုတ်ကလက်တုံ့ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်1985ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ချန်တူးမြို့ကအမေရိကန်ကောင်ဆယ်ဝန်ချုပ်ရုံးမှဒေသခံဝန်ထမ်း150အပါအဝင်ဝန်ထမ်း200နီးပါးရှိတယ်လို့တန်ယုံဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားအနှစ်90နီးပါးထိတွေ့ဆက်ဆံလာခဲ့တဲ့တတ်တမတ်ဆက်ဆံရေးအလုံးမဖြစ်တော့တဲ့အတွက်ပိုပြတ်သားတဲ့ချင်းကပ်မှုလိုအပ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။California ပြည်နယ်ယော်ဘလင်ဒန်မြို့ကသမ္မတဟောင်း Richard Nixon ကိုဂုဏ်ပြုထားတဲ့ Nixon Foundation မှာပြောကြားတဲ့မင်္ဂလာနေ့မှာသူကအခုလိုပြောကြားခဲ့တာပါ။နှစ်နိုင်ငံဆက်ဆံရေးမှာတရုတ်ဘက်က American ထက်အများကြီးအကျိုးအမြတ်ရရှိခဲ့ပြီးတရုတ်ဟာသူ့ကိုပေးကမ်းနေတဲ့နိုင်ငံတကာလက်တွေကိုကိုက်ခဲ့တယ်လို့ဝန်ကြီးပွန်ပေယိုကဆိုပါတယ်။ American တရုတ်ဆက်ဆံရေးမှာမညီမျှမှုတွေလို့သူကပြောဆိုခဲ့တဲ့ကြားသာရေးနေတော်ကမင်္ဂလာဟာတရုတ်နဲ့ဆက်ဆံရေးနဲ့ပတ်သက်လို့ Trump အစိုးရတာဝန်ရှိသူတွေဘက်က၄ချိန်မြောက်ဇက်တိုက်ပြောနေတဲ့မိန့်ခွန်းလည်းဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာကြာဆုံးသွားပြီဖြစ်တဲ့အာဏာရှင်အတွေးခေါ်ဟုအမှန်တကယ်ယုံကြည်သူဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကဆိုပါတယ်။ဒါအပြင် American လူမှုအတိုင်းအဝိုင်းရဲ့လွတ်လပ်ပွင့်လင်းမှုကိုတရုတ်ကအသုံးချပြီးတရုတ်ဝါဒဖြန့်သူတွေကို American တက္ကသိုလ်တွေသုတေသနလုပ်ငန်းတွေသတင်းစာရှင်းလင်းပွဲတွေကိုဆေးလွှတ်နေတယ်လို့လည်း American နိုင်ငံသားရေးဝန်ကြီးပွန်ပီယိုကမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်။တရုတ်အစိုးရကတော့ဝင်ကြီးပွန်ပေယိုရဲ့မိန့်ခွန်းဟာစစ်အေးစစ်ကာလအတွေးခေါ်ရင်းနဲ့ပြောတဲ့မိန့်ခွန်းလို့တုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာသမ္မတဒေါ်နယ်ထရမ့်ဆေးလွတ်ထားတဲ့ပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဆန္ဒပြပွဲသတင်းယူတဲ့သတင်းတောက်တွေဘေးကရပ်ကြည့်သူတွေကိုပြစ်မှတ်မထားရလို့ပြည်ထောင်စုတရားသူကြီးတစ်ယောက်ကအမိန့်ထုတ်လိုက်ပါတယ်။ကြာသာပတေးနေ့ကတရားသူကြီး Michael Simon ထုတ်ပြန်တဲ့အမိန့်အရသတင်းတောက်တွေဘေးကရပ်ကြည့်နေသူတွေကိုလူစုခွဲတာဖမ်းဆီးတာဖမ်းဆီးမယ်လို့ချိန်ချောက်တာအင်အားသုံးတာတွေလုပ်လို့မရတော့ပါဘူးသတင်းနှစ်ပတ်အသက်ဝင်မဲ့ဒီအမေအရာဓာတ်ပုံနဲ့ရုပ်တံဖမ်းချက်တွေသတင်းတောက်သွာလာခွင့်လက်မှတ်တွေကိုတင်စီခွင့်မရှိသလိုရိုက်ကူးနေတာရပ်ဖို့ ဆန္ဒပြအခြေအနေကိုစောင့်မကြည့်ရလို့လေပြည်ထောင်စုလုံခြုံရေးတပ်ဖွဲ့တွေကအမိန်ပေးလို့မရတော့ပါဘူး။ဒေသခံသတင်းတောက်တွေနဲ့တရားဝင်လေးလာစောင့်ကြည့်သူတွေကိုစား Oregon ပြည်နယ်ကအမေရိကန်နိုင်ငံသားလွတ်လပ်ခွင့်သမ္မတကတရားစွဲတဲ့အပေါ်မှာအခုလိုတရားသူကြီးကအမိန်ချခဲ့တာဖြစ်ပါတယ်။ Portland မြို့ကဆန္ဒပြသူတွေစုဝေးဆန္ဒပြလေးရှိတဲ့တရားရုံးတစ်ဝိုက်မှာတောက်ကြနဲ့မနဲ့အစောပိုင်းအထိရဲတဲ့ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတွေရှိခဲ့ကြပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
။ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ရှင်းပြပေးသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ COVID-19 ရောဂါပိုးကြောင့်သေဆုံးသူဦးရေဟာ3000ကျော်သွားပြီဖြစ်ပြီးတော့အခုဆိုရင်အိန္ဒိယဟာဗိုင်းရပ်ကြောင့်ကမ္ဘာမှာ7မမြောက်အများဆုံးသေဆုံးတဲ့နိုင်ငံဖြစ်လာပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်ကြောင့်သေဆုံးသူ940ထက်ရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ3600တယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါပြင်ဒီနေ့မှာဗိုင်းရပ်ကူးစက်သူနောက်ထပ် 4,900 ကိုထပ်မံတွေ့ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းနောက်ထပ်ဆန်းကျင်တင်ခဲ့ပြီးတော့ကူးစက်သူအရေအတွက်လည်း 13,800 ကျော်သွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာဗိုင်းရပ်နောက်ထပ်ကူးစက်ခံရသူ300ကျော်ရှိပြီးနယူးဆောက်ဝဲလ်ပြည်နယ်မှာတော့9ယောက်ရှိခဲ့တာကြောင့်မနေ့ကထပ်တော့ကူးစက်မှုနှုန်းကျဆင်းခဲ့ပါတယ်။အချိန်တည်းမှာပဲဗိုင်းရပ်ကူးစက်ခံရသူတွေနဲ့ထိတွေ့ထားတဲ့သူတွေကိုလိုက်လံရှာဖွေတာတွေကိုအရှိန်ဟုန်နဲ့လှုပ်ဆောင်နိုင်ဖို့အတွက်ဩစတြေးလျစစ်တပ်ကိုအသုံးပြုသွားမယ်လို့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောပါတယ်။ဗိုင်းရပ်စ်အသစ်ကူးစက်ခံရသူအနေနဲ့တယ်လီဖုန်းနဲ့နှစ်ကြိမ်ခေါ်ဆိုလို့ဖုန်းမကင်ဘူးဆိုရင်ကျန်းမာရေးတာဝန်ရှိသူတွေနဲ့အတူဩစတြေးလျစစ်တပ်ကတပ်ဖွဲ့ဝင်တွေလိုက်လာပြီးတော့ဘသူနဲ့ထိတွေ့မှုရှိသလဲဆိုတာကိုစစ်ဆေးမေးမြန်းမှာဖြစ်ပြီးတော့ဗိုင်းရပ်စ်ပိုးမပြောင်းမချင်အိမ်မှာတီးတန့်ခွဲနေဖို့ပြက်ကွက်တဲ့သူတွေအနေနဲ့ဒဏ်ရိုက်ခံရဖို့ရှိနေပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံသူ၄ယောက်တွေ့ရှိခဲ့ပြီးတော့အဲ့၄ယောက်စလုံးဟာကမ္ဘောဒီးယားစစ်တပ်ကဖြစ်တယ်လို့ပြောပါရယ်။သူတို့၄ယောက်စလုံးဟာအာဖရိကတိုက်ကမာလီနိုင်ငံမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေအတွက်တာဝန်ထမ်းဆောင်ခဲ့တာဖြစ်တယ်လို့လည်းကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ41ယောက်ရှိပြီးတော့28ယောက်ကပြည်တွင်းမှာကူးစက်တာဖြစ်ပြီးတော့13ယောက်ကတော့ဘီပတ်ကပြန်လာတဲ့သူတွေဖြစ်တယ်လို့ပြောပါရယ်ခင်ဗျာ။ထိုင်းနိုင်ငံကဒီမိုကရေစီရဲ့တက်ကြွလို့ရှာသူလူငယ်တစုဟာအစိုးရကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဘန်ကောက်မြို့ကအစိုးရရုံးရှိမှာဒီနေ့မှစုဝေးဆန္ဒပြခဲ့ကြပြီးတော့ဝန်ကြီးချုပ်ပရာယတ်ချန်အိုချာနဲ့ဒုတိယဝန်ကြီးချုပ်တို့ရဲ့ဓာတ်ပုံတွေကိုမီးရှို့ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကထိုင်းအစိုးရအဖွဲ့နှုတ်ထွက်ပေးဖို့နဲ့လက်ရှိရှိနေတဲ့20ခုမြောက်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့တောင်းဆိုခဲ့ကြပါတယ်။2014ခုနှစ်ကထိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖွဲ့စည်းပုံခြေခံဥပဒေကိုဖျက်ပြီးအခုလက်ရှိခြေခံဥပဒေနဲ့အစားထိုးလိုက်တာဖြစ်ပါတယ်။ဒီနေ့ဆန္ဒပြပွဲဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဘန်ကောက်မြို့နဲ့ထိုင်းနိုင်ငံကတခြားခရိုင်တွေမှာဖြစ်ပွားခဲ့တဲ့လွတ်လပ်တဲ့လူငယ်လှုပ်ရှားမှုဆန္ဒပြပွဲတွေကတစ်ခုဖြစ်ပါတယ်။လက်ရှိထိုင်းဝန်ကြီးချုပ်ပရာယတ်အစိုးရဘက်မှထိုင်းပြည်သူတွေရဲ့အတိုက်ခံဆန္ဒပြမှုတွေဟာမကြသေးခင်လပိုင်းတွေအတွင်းမှာပိုများလာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲချင်းမချင်းကစပြီးထိုင်းတရားရုံးကဒုတိယအကြီးဆုံးတိုက်ခံပါတီကိုဖျက်သိမ်းခဲ့တာကြောင့်လက်ရှိအာဏာရညွန်ပေါင်းအစိုးရအနေနဲ့ပါလီမန်အတွင်းမှာပို့ပြီးတော့လည်းအားကောင်းလာခဲ့ပါတယ်။ထိုင်းနိုင်ငံတော်ဝန်မှအရေးပေါ်အခြေအနေကိုလာမယ့်ဩဂတ်လအထိကြီးညာထားပေမဲ့ထိုင်းမျိုးသားလူမျိုးရေးကောင်စီကတော့ဒီလိုအရေးပေါ်အခြေအနေကြီးညာထားတာဟာဗိုင်းရပ်စ်ကူးစက်မှုတွေကိုထိ ंछ ုပ်ဖို့အတွက်ဖြစ်ပြီးဆန္ဒပြပွဲတွေအတွက်မဟုတ်ဘူးလို့ပြောပါရယ်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့အခုချိန်ထိတော့ဖမ်းဆီးတာမရှိသေးဘူးလို့ဆိုပါရယ်ခင်ဗျာထိုင်းနိုင်ငံမှာ2012ခုနှစ်ကရဲတပ်ဖွဲ့ဝင်တဦးတည်ဆုံးခဲ့တဲ့ရင်တိုက်မှုနဲ့တရားစွဲခံထားရတဲ့ Red Bull ကုမ္ပဏီရဲ့အမွေဆက်ခံသူဗိုရယုတ်အပေါ်မှာစွဲဆိုထားတဲ့အမှုတွေကိုယုံသိမ်းလိုက်ပြီးဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကဒီနေ့မှပြောပါရတယ်။ထိုင်းနိုင်ငံရဲ့ဥပဒေလုံထုံးလုံနည်းတွေနဲ့အတူဆွဲချက်ကိုပြန်ယုံသိမ်းလိုက်တာဖြစ်ပြီးတော့ဗန်လိုက်မှုတွေမရှိဘူးလို့လည်းထိုင်းရဲတပ်ဖွဲ့ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပါရတယ်။ရဲတပ်ဖွဲ့ကသူတို့စုံစမ်းရရှိတဲ့အချက်အလက်တွေကိုရှင်းလင်းချက်ကိုတင်ပြခဲ့ပြီးရှင်းလင်းချက်ကအမှုကိုယုံသိမ်းဖို့ဆုံးဖြတ်လိုက်ကြောင်းဒီပေါ်မှာရဲတပ်ဖွဲ့အနေနဲ့လည်းသဘောတူတယ်ဆိုပြီးတော့ပြောပါရတယ်။ကြွေးရိုင်းလို့ခေါ်တဲ့Red Bull ကုမ္ပဏီအမွေဆက်ခံသူ Ferrari ဟာ2012ခုနှစ်စက်တင်ဘာလကဘန်ကောက်မြို့မှာစိုင်းကယ်နဲ့ရဲတပ်ဖွဲ့ဝင်တယောက်ကို Ferrari ကားနဲ့တိုက်ပြီးထွက်ပြေးသွားတဲ့အမှုနဲ့သူ့ကိုရဲတပ်ဖွဲ့ကလိုရှိနေတာပါ။သူ့ကိုတတ်မှတ်ထားတဲ့အချိန်ထက်ကြော်လွန်မောင်းနေမှုတိုက်ပြီးဖမ်းမခံပဲထွက်ပြေးတဲ့အမှုမစင်မချင်းမောင်းမှုတွေနဲ့ဆက်ချက်တင်ခဲ့တာဖြစ်ပြီးတော့အဲ့ချိန်ကစပြီးတော့သူဟာထွက်ပြေးတိတ်ဆောင်နေတာပါ။၂၀၁၉ 2019ခုနှစ်ကသူ့ကိုအာဏာပိုင်တွေကဖမ်းဝန်းထုတ်ခဲ့ပေမဲ့အဲ့ဒီတိုင်ငယ်မှာပဲသူဟာထိုင်းနိုင်ငံကနေထွက်ပြေးသွားခဲ့ပါတယ်။နောက်ပိုင်းမှာတော့သူ့ရဲ့နိုင်ငံကလက်မှတ်ကိုပြန်ရုပ်သိမ်းခဲ့တယ်လို့အာဏာပိုင်တွေကဆိုပါတယ်။ပထမနှမှုကတော့2013နဲ့2019ခုနှစ်တည်းမှာခါလာစီကန်သက်ကြောင်လွန်သွားခဲ့တာကြောင့်အမှုတွေကိုရုပ်သိမ်းလိုက်ရပြီးတော့အခုနောက်ဆုံးချက်နေတဲ့အစင်မချင်မောင်းနေမှုနဲ့ဆွဲဆူထားတာကိုပြီးခဲ့တဲ့ဇွန်လမှာပြန်ရုပ်သိမ်းဖို့အဆုံးဖြတ်ခဲ့ကြတာပါ။ထိုင်းနိုင်ငံသားအတော်များများကတော့အခုလိုအမှုတွေကိုရုပ်သိမ်းလိုက်တာဟာသူ့မိသားစုရဲ့ငွေကြေးချမ်းသာမှုကြောင့်လို့ရှုမြင်နေကြပြီးတော့ချမ်းသာတဲ့သူတွေအနေနဲ့ပြစ်ဒဏ်ကြောက်ခံရမလို့ဘူးလားဆိုတဲ့မေးခွန်းတွေလည်းထပ်ပေါ်နေပါတယ်နော်။ဒီဘောနိုင်ငံမှာတော့မိုးကြီးကျယ်ရွာသွန်းပြီးရေကြီးမြေပြိုလာတဲ့ကြောင့်လူ132ယောက်ထပ်မင်းသေဆုံးပြီးတော့တန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ရုတ်တရက်ရေကြီးတာနဲ့မြေပြိုမှုတွေကြောင့်အိန္ဒိယမျိုးပါနှင်းမြုပ်ကုန်သလိုလမ်းနေတံတားတွေနဲ့သစ်ပင်တွေကျိုးကျပျက်စီးပြီးတော့လူတွေလည်းအသက်ဘေးကနေလွတ်မြောက်ဖို့ရုန်းကန်နေရပါတယ်။ချေဝါမျိုးကချောင်းဘေးမှာနေထိုင်တဲ့ဒေသခံအုပ်ကလည်းရေကြီးမှုကြောင့်သူ့ရဲ့အိမ်ကိုဘယ်လို့မှသွားလို့မရတော့ဘူးလို့ပြောပါရတယ်။2008ခုနှစ်တုန်းကကိုစီမြကမ်းပါးတွေပြိုပြီးမြေကြောင်းပြောင်းလဲခြင်းကစပြီးကိုစီမြဟာနီပေါနဲ့အိန္ဒိယနိုင်ငံလုံးအတွက်အထူးစိုးရိမ်စရာမြစ်တစ်ခုဖြစ်လာခဲ့ပြီးတော့သူ့အနီးအနားကနေရာတွေမှာလည်းရေလွှမ်းမှုတာတွေဖြစ်ခဲ့သလိုအိန္ဒိယနိုင်ငံဘီဟားပြည်နယ်မှာလည်းလူနှစ်သန်းကျော်လောက်ကိုရေဝေးဒုက္ခတွေ့စေခဲ့ပါတယ်။အဲ့ဒီရေချီးမှုအထွေမှာလူ900လောက်လည်းသေဆုံးခဲ့ပါတယ်။တောင်ထူထက်တဲ့နီပေါ်နိုင်ငံမှာနှစ်စဉ်မုတ်တုံမိုးရသည့်ဖြစ်တဲ့ဇွန်လကနေစက်တင်ဘာလအထွေမှာရေချီးမှုပြူလာတယ်ပုံမှန်လိုဖြစ်လေရှိပါတယ်ခင်ဗျာ။ The American အသံကနေတောက်ကြနေညာပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလေလောင်းလူရဲမှာအစ္စလမ်ဘာသာဝင်အချို့ပါဝင်လာတဲ့အပေါ်သဘောထားတွေနဲ့ပတ်သက်ပြီးတင်ပြပေးချင်ပါတယ်။ကျွန်မမေခါပါ။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းက NLD ကိုစလေလောင်းလူရဲမှာအစ္စလမ်ဘာသာဝင်တယောက်မှမပါခဲ့ပေမဲ့ဒီကြိမ်မှာတော့မွတ်စလင်ပါတီဝင်တချို့ပါဝင်လာတာကိုတွေ့ရပါတယ်။စစ်အစိုးရလက်ထက်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထောင်တန်းနှစ်ရှိကြခံခဲ့ရဘူးသူတွေဖြစ်တဲ့ဒေါ်ဝင်းမြမြကမန္တလေးတိုင်းစင့်ကိုင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာနဲ့ဦးစီသူမောင်ကတော့ရန်ကုန်တိုင်းပပေးတန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာတွေကနေရှင်ပြိုင်ဖို့ NLD ပါတီဘက်ကရွေးချယ်လိုက်တာပါလူမျိုးရေးဘာသာရေးကွဲရောက်မှုတွေကိုအခြေခံတဲ့ပြည်ပခါတွေနဲ့ကျင်းပမှုတွေကြုံနေရချိန်2015ခုနှစ်မှာတော့ရွေးကောက်ပွဲကျင်းပချိန်တုန်းက NLD ပါတီဘက်ကမုစလင်ကိုယ်စားလှယ်လောင်းတွေမပါဝင်ခဲ့တဲ့အပေါ်မှာမိကွန်းတွေထွက်ပေါ်ခဲ့မှုပါတယ်။ဒါပေမဲ့လည်းဘာသာရေးကွဲပြားမှုအပေါ်အခြေခံဆုံးဖြတ်တဲ့မူဝါဒမျိုး NLD ပါတီမှာမရှိဘူးလို့ပြန်ကြားရေးတာဝန်ခံဘုံရအောင်ရှင်ကပြောဆိုလိုက်ပါတယ်
။နော် NLD ပါတီဝန်တိုင်းကပါတီရဲ့စီမံစည်းကမ်းနဲ့လိုက်နာလို့ရှိရယ်။ပါတီဝန်ဖြစ်ခြင်းရဲ့ကစားကောဒါအားလုံးရရှိတာကြီးပါပဲ။ဟိုအစ္စလာမ်ဘာသာဝင်မှုပြေကောက်ပွဲဝင်ဖို့မပေးဘူးဆိုတာမျိုး NLD မှာမရှိပါဘူး။2015လုံးကအဲအစ္စလာမ်ဘာသာဝင်တွေရွေးကောက်ပွဲပါဝင်ဖို့ဟိုဝမ်းနည်းစွာနဲ့ကန့်သက်ခဲ့ရတာရှိတယ်အဲ့ဒါကလည်းအခြေအနေရပဲကန့်သက်ခဲ့ရတာဒီနေ့ကာလကျတော့ဒီလိုမဟုတ်ဘူးလွတ်လပ်လပ်နဲ့အဲဒီကိုယ့်ရဲ့ယုံကြည်ရာဟိုလုံနိုင်တယ်ရွေးကောက်ပွဲနဲ့ဝင်နိုင်တယ်ဆိုတော့ဒေါ်လာကိုကျွန်တော်တို့ကဒါကန့်ဆွဲထားတာပါပဲအင်ဂျန်မို့ရွေးကောက်ပွဲမဝင်ရဘူးဆိုတော့လူကျွန်တော်မှမရှိဘူးပဲကျွန်တော်ပါတီဝန်တိုင်းဒီရွေးကောက်ပွဲကိုလွတ်လပ်စွာဒီပြန်ကြံကြိုင်ဖို့ရှိတယ်ဆိုတော့လူတွေကျွန်တော်မှရှိပြီးသားဖြစ်ပါလိမ့
်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်း1000ကျော်စည်းရင်းကို NLD ပါတီကမနေ့ကထုတ်ပြန်ခဲ့ရမှာအများစုက2015ခုနှစ်မှာရွေးချယ်ခံခဲ့ရသူတွေဖြစ်ပါတယ်။ပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကတော့ကိုယ်စားလှယ်လောင်းတွေရွေးချယ်ရမှာပါတီဘော်သစ္စာရှိမှုနဲ့ဆွမ်းဆောင်နိုင်တဲ့အရေးချင်းပေါ်အခြေခံဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဗုဒ္ဓဘာသာဝင်အများစုရှိရမှနိုင်ငံမှာအစ္စလမ်ဘာသာဝင်တွေအပါအဝင်လူမျိုးရေးဘာသာရေးမတူကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံတဲ့လုပ်ရပ်တွေရှိနေတဲ့အကြောင်းနိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်တာတွေရှိနေခဲ့ပါတယ်။တစ်ချိန်တည်းမှာပဲဘာသာကြားတွေကိုအခွင့်အရေးပေးတာမျိုးတွေကိုစန့်ကျင်ကြတဲ့အမျိုးသားရေးဝါဒဆွဲပြင်းထန်သူတွေရဲ့ဖိအားတွေကလည်းရှိနေပါတယ်။ဒီလိုအခြေအနေမျိုးမှာအာနာယအနရီပါတီအနေနဲ့မွတ်စလင်ကိုယ်စားလှယ်လောင်းတွေရွေးချယ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဘာသာပေါင်းစုံချစ်ကြည်အဖွဲ့ဝင်ဦးဝေလွင်ကတော့ကြိုဆိုလိုက်ပါတယ်
2015မှာကျတော့ ဆိုတဲ့နေရာတိကျသူတို့ရက်တည်ခဲ့ကြတာလေးရှိတယ်ဝင်အရေးခံတာရှိတယ်အများကြီးဖိနစ်ခွဲကြဆက်ဆံရင်းခံရတယ်တကယ်အရေးချင်းပြင်းနေတဲ့လူတွေအများကြီးကိုရွေးချယ်ရွေးကောက်ပွဲကော်မရှင်ကမထည့်ခဲ့ဘူးဒီအနာရပါတီနဲ့နောက်ပြီးတော့အင်အားကြီးပါတီတွေကတော့မရွေးခဲ့ဘူးဒီနေ့မှာတော့ဖြင့်ချိန်နေလေးတွေကနည်းနည်းလေးစိတ်သိမ်းလာနိုင်ပြီဖြစ်တဲ့အတွက်ကြောင့်သူတို့အစ္စလာမ်ဘာသာဝင်တွေကိုထက်တွက်ပြီးတော့စဉ်းစားပြီးတော့ရွေးချယ်ခဲ့တယ်လို့ကျွန်တော်သိရတယ်ဒီအဲ့ဒီပုံမှာကျွန်တော်ဝင်တာလည်းကျိုးကျိုးတယ်ဒီလိုပဲဖြစ်တယ်လို့ထင်ပါတယ
်ပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာတော့အစ္စလာမ်ဘာသာဝင်28ဦးအပါအဝင်ကိုယ်စားလှယ်ပေါင်း6000ကျော်ရှင်ပြိုင်ခဲ့ဦးပေမဲ့မွတ်စလင်ကိုယ်စားလှယ်တွေထဲကတယောက်မှလွတ်တော်ကိုယ်စားလှယ်အဖြစ်အရွေးမခံခဲ့ရပါဘူးရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မြတ်ကိုယ်စားလှယ်လောင်းအမည်စင်းတွေထွက်ပေါ်လာချိန်မှာအလုံသမားလေသမားအကျိုးဆောင်ရဖို့ရည်ရွယ်ချက်နဲ့ရှင်ပြိုင်မြတ်သူတွေလည်းပါဝင်လာတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအလုံသမားလေသမားကိုစားပြုအသင်းအဖွဲ့နောက်ခံနဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်နေရာဝင်ရောက်ရှင်ပြိုင်မြတ်သူ12ယောက်ထက်မနည်းရှိပါတယ်။ဒီကိုယ်စားလှယ်တွေကတော့အလုံသမားလေသမားဦးစားပေးဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့ရွေးကောက်ပွဲဝင်ကြမှာဖြစ်ကြောင်းလည်းပြောဆိုထားကြတာပါ။ရွေးကောက်ပွဲစောင့်ကြည့်အဖွဲ့နယူးမြန်မာဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးမမနန္ဒာသင်ကတော့တပ်ဆိုင်ရာကိစ္စရပ်တစ်ခုခုကိုအလေးထားဆောင်ရွက်ဖို့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာရှင်ပြိုင်မှုစ조사လေးရှိရလို့ပြောပါတယ်။
2020အနေနဲ့ကတော့ဒီမှာဖြစ်တဲ့တော့ဒီတတိပုဂ္ဂလဝင်တဲ့နေရာမှာအလုပ်သမားကနေပြောဆိုတာလည်းရှိတယ်လို့ဒီလေသမားကိုသာပြုနေတယ်ဥပမာဒီမတ်စုစုနေလို့ဝင်တဲ့လူတွေကသူကတော့ဒီလေသမားအုပ်စုကိုပေးဆိုနေတယ်လည်းရှိတယ်ပေါ့နော်။အဲဒီအလုပ်သမားပဲဖြစ်ဖြစ်လေသမားဖြစ်ဖြစ်ကျွန်တော်ကလွတ်တော်ထဲမှာဝင်ဆိုင်လို့အနိုင်ရမယ်ဆိုလို့ရှိရင်သူရဲ့ issue ပေါ့မှာလေသမားဆိုတဲ့လေသမားရဲ့ issue အလုပ်သမားဆိုတဲ့အလုပ်သမားရဲ့ issue တွေနဲ့ပတ်သက်ပြီးတော့ဥပဒေကြီးဥပဒေကြီးကိုပြင်ဆင်နိုင်တယ်ဆိုပြီးတော့အဲဒီညှို့ညံ့တာတွေဖြစ်နိုင်တယ်ပေါ့နော်။အဲကြောင့်မို့လို့ပဲဒီလိုတတိပုဂ္ဂလရဲ့အနေနဲ့ဝင်ဆိုင်ကြတဲ့အတွက်ကျွန်တော်ထင်တယ်လေ။
လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရကြမယ်အလုံသမားလေသမားတွေကသူတို့အတွက်အလုံအကျိုးပြုနိုင်မယ်ကိုယ်စားလှယ်တွေကိုရွေးချယ်ရဖို့ညှော်နေနေချိန်မှာပဲအလုံသမားလေသမားအရေးလှုပ်ရှားသူတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေထွက်ပေါ်လာတာပါအလုံသမားရေးလှုပ်ရှားသူဦးသက်နှင်းအောင်ကတော့အစိုးရနဲ့လွှတ်တော်မှာအလုံသမားရေးရာပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်မယ်သူတွေပါဝင်လာဖို့အလုံသမားတွေကညှော်သိနေရလို့ပြောပါတယ်ဟုတ
်တယ်လာမယ်အစိုးရဒီအလုံသမားရေးရာကိစ္စရဲ့ညားနဲ့ဆက်လင်းပြီးတော့မှာအယူအဆရှိတော့အစိုးရမျိုးကိုတော့အလုံသမားကြီးကညှော်လင့်မှာဖြစ်ပါတယ်။အလုံသမားကြီးကအခန်းကဏ္ဍကလည်းနှိမ့်သမ်းမှာရှိတယ်ဆိုတော့ကျွန်တော်ကမိထားလို့မရဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့အလုံရှင်အလုံသမားဆက်ဆံရေးမတူညီလို့ရှိရင်နိုင်ငံရဲ့အင်တာဗျူရာလို့ပေါ့ relation ကိုကြီးလိုက်နေနိုင်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပုံထုတ်လုပ်မှုတန်ဖိုးတွေမြန်မာနေမှာပဲနိုင်ငံရဲ့ပြည်ပကြီးကလည်းမြန်မာပဲအနေထားဖြစ်ပါတယ်။
မြန်မာနိုင်ငံကလူများစုကြေးလက်နေလေသမားလူရန်းစားတွေကြားမှာလဲတောင်သူတွေအတွက်လှုပ်ကြွေးပြုနိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုမဲပေးခွင့်ရရေးမျှော်လင့်နေသူတွေရှိပါတယ်။အထူးသဖြင့်အစိုးရအဆက်ဆက်တောင်သူတွေရဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတာတွေကိုကာဝယ်ပေးမဲ့သူမျိုးတွေကိုရွေးချယ်ခွင့်ရခြင်းလေလို့တာယာဝတီခရိုင်အင်းပုံညာရွာကလေသမားဦးတန်းထွန်းကပြောပါတယ
်။အဲဆိုရမယ်ဆိုရင်ကျွန်တော်တောင်သူတွေကဘယ်မှာအပြေဘူးမရခဲ့ဘူးကနော်။အခုရွေးကောက်ပွဲမှာကျွန်တော်တောင်းလို့တဲ့သမားတွေကအကျိုးပြုမဲ့ပို့ဖို့တော်တော့ကျွန်တော်လိုချင်တာပေါ့ကနော်ဒီအားလားတွေကိုသူတို့ကအောက်ရှင်ကိုဆင်းမကြည့်တော့သူကအပေါ်မှာပဲသူကအထိုင်ချရေးအပေါ်မှာအလုံးလုံးတဲ့ခါကျတော့အောက်ရှင်ဆင်းမကြည့်တော့အောက်ရှင်ရဲ့ဒုက္ခသူတို့မသိဘူးပေါ့
2014သကောင်စင်းရင်အတိုင်းဆိုရင်မြမလူကြီးရေ50တန်းကျော်မှာအလုံးရှိသူလူကြီးရေက27.8%တန်းရှိပြီးစိုက်ပျိုးရေးတန်းကားနဲ့အခြေခံလုပ်ဒီမှာလုပ်ကိုင်နေသူတွေကအများဆုံးဖြစ်ပါတယ်အစိုးရသက်တမ်းအသစ်တစ်ခုမှာလက်လုံလစာအလုပ်သမားတွေရဲ့ဘဝပိုကောင်းလာဖို့မျှော်လင့်ကြောင်းအခြေခံလုပ်သားတဦးဖြစ်တဲ့ကိုညီညီကပြောပါတယ်
။ဟိုအပေးရောမဖွဲကြပဲဒီနေ့ဒီလူသားတွေစည်ညီအုပ်ချုပ်တဲ့အထောက်အကူတွေလုပ်ကြတာပဲ။အဲ့ဒါတိုင်းပြည်မှာရှိတဲ့အခြေခံလူသားတွေအလုပ်သမားလေသမားဝန်ထမ်းပေါင်းလို့ပြင်ပြင်းနဲ့စူရမှုပဲ။အခြေခံလူသားတွေဒီလက်ကားတွေအောက်ကိုအရင်လေးကြပါတိုင်းပြည်ကြီးကအဲ့တော့ပြင့်ပြင်းနဲ့စူရမှုတွေကျွန်တော်ပြောလို့ပါ
နိုဝင်ဘာ၈ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း98ပါတီဝင်ရောက်ရှင်ပြိုင်ဖို့ရည်မှန်းထားကြတာပါ။ပါဝင်ရှင်ပြိုင်မဲ့ပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနေနဲ့ကတော့ရွေးချယ်ခံမဲ့သူတွေရဲ့အမည်စာရင်းကို၈လဩဂုတ်လ9ရက်မှာနောက်ဆုံးထားပြီးပြောင်းစုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းရမှာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပေးပို့ထားတာပါ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။
အမေရိကန်ပြည်အောင်စုမှာကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာ KIO ကချင်လွတ်လပ်ရေးအဖွဲ့ဝင်တချို့နဲ့ခိုက်ရန်ဖြစ်ပွားခဲ့တဲ့ចောင်းသားတွေနောက်ပိုင်းမှာဖမ်းဆီးတပ်ဖြတ်ခံရတဲ့အပေါ်တရားမျှတမှုရရှိရေးတောင်းဆိုနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။ကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်ကဖားကန့်မြို့နယ်ဟောင်ဘာကျေးရွာအုပ်စုဆယ်စင်းရွာမှာဒီလ6ရက်နေ့က KIO အဖွဲ့ရဲ့ဒေသခံအရာရှိတယောက်နဲ့ခက်ရန်ဖြစ်ပွားခဲ့တဲ့စကိုင်းတိုင်းဟုံးလင်းမြို့နယ်ပဟုတ်ကျေးရွာကကျောင်းသားလူငယ်2ဦးတပ်ဖြတ်ခံခဲ့ရတာပါမုံရွာတက်ကတူမှာအဝေးသင်အင်္ဂလိပ်စာပထမနှစ်တက်ရောက်နေတဲ့မောင်တန်းစင်အောင်နဲ့ကိုတန်းကျောင်းသားမောင်စောမျိုးဦးတို့ဟာတခြားတငယ်ချင်းတွေနဲ့နှုတ်ဆက်ပွဲလုပ်ဖို့ပဟုတ်ကျေးရွာကနေဆယ်စင်းကျေးရွာကိုတွားရောက်စဉ်ရက်ဝဲအရာစာဝတ်ဆင်ထားတဲ့ KIO မျိုးနယ်မှုနဲ့ခက်ရန်ဖြစ်ခဲ့တယ်လို့ရှမ်းတိုင်းရင်းသားများစာပေနဲ့ယဉ်ကျေးမှုကော်မတီတက္ကသိုလ်များမုံရွာရဲ့ဒုဥက္ကဋ္ဌစီခံဖက VOA ကိုပြောပါတယ်ခက်ရန်ဖြစ်ပွားခဲ့တဲ့နောက်သူတို့နှစ်ဦးကိုဖမ်းဆီးခေါ်ဆောင်သွားပြီးတေဆုံသွားခဲ့တာလို့လည်းစီခံဖကဆက်ပြောပါတယ
်ဆွဲလိုက်ရလားနဲ့ဖြစ်နေတဲ့အချိန်အတွင်းမှာပဲဒီကျောင်းသားနှစ်ယောက်ကလည်းသူတို့ကိုဒီလိုထိုးရပါမလားဆိုသူကပြန်ပြီးခုခံတဲ့အချိန်မှာသားပေါ်ပါလာတဲ့သူရဲ့အဖွဲနဲ့တခါတည်းဝိုင်းဖမ်းပြီးခေါ်သွားတယ်လို့ကျွန်တော်တို့သတင်းကြားရပါတယ်ခင်ဗျာ6ရက်10ရက်လောက်မှကြာတော့သူတို့ကသတင်းအစနာလုံးဝပျောက်သွားတယ်ခင်ဗျာဒီကြားထဲမှာတော့ဟိုတိမ့်တရားနဲ့ပြန်ရွေးရင်ကလေးကိုပြန်ပေးမယ်ပါညာကြားလို့မိဘတွေကလည်းဒါပတ်စံနဲ့ရွေးနိုင်အောင်စူးစမ်းကြတယ်ပေါ့ခင်ဗျာ20-23မှကြာတော့ဒီကလေးနှစ်ယောက်ကဆုံးသွားပြီဆိုပြီးမှဆယ်စင်းမှရှိတဲ့ဒီတရားဟောဆရာဓမ္မဆရာကနေတစင်သူတို့မိဘတွေစီကိုဆက်တွေ့လာတယ်လို့ကျွန်တော်တို့သတင်းရပါတယ်ခင်ဗျာ
တေဆုံးသွားတဲ့ចောင်းသားနှစ်ဦးဟာစကိုင်းတိုင်းအထက်ပိုင်းမှာနေထိုင်တဲ့ရှမ်းပြည်လူမျိုးတွေဖြစ်ပြီးသူတို့တေဆုံးတာနဲ့ပတ်သက်လို့ရှမ်းပြည်နိုင်ငံရေးပါတီတွေနဲ့ရက်ဖက်အဖွဲ့အစည်းတွေကပြင်းပကျူးလွန်သူကိုအရေးယူဖို့တောင်းဆိုတာတွေရှိခဲ့ပါတယ်ရှမ်းတိုင်းရင်းသားရက်ဖက်အဖွဲ့အစည်းတွေရဲ့တောင်းဆိုချက်ကိုစေခံဖကအခုလိုဆက်ပြောပါတယ်
ကိုဆုံးသွားတဲ့အခါကျတော့ကလေးမိဘတွေရဲ့ဆန္ဒအရတော်၎င်းဒီကျွန်တော်တို့ရှမ်းတိုင်းသားရိုးရာဒီဗုဒ္ဓဘာသာဓလေ့ထုံးတမ်းအစဉ်လာရတော်၎င်းdead body ကိုပြန်ပေးပါဆိုပြီးမှကျွန်တော်ပထမဦးဆုံးကျွန်တော်တောင်းဆိုထားပါတယ်ဆက်ပြီးတောင်းဆိုထားတာ KIA ရဲ့ဒီလိုပြုမှုဆောင်ရွက်ချက်ပေါ်မှာတော့နောက်နောက်ဒီလိုမလုပ်အောင်ထိန်းချုပ်ပေးဖို့ ਨੇ အဒီဖြစ်သွားတဲ့ကိစ္စအပေါ်မှာမှန်မှန်ကန်ကန်နော်စစ်ဆေးအရေးယူပေးနိုင်ဖို့နောက်တိုင်းသားချင်းချင်းတန်းစုညီမျှမှုရရှိဖို့အတွက်ဝိုင်းဝန်းတိုက်တွန်းပေးကြဖို့ကျွန်တော်တို့တောင်းဆိုထားပါတယ်ခင်ဗျာ
ဝိုင်းဝန်းတိုက်တွန်းဖို့တောင်းဆိုထားတဲ့အဖွဲ့တွေမှာအစိုးရငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင်ပြရေးဗဟိုဌာနလူ့အခွင့်အရေးကော်မရှင်နဲ့တိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်းတွေပါဝင်သလိုကုလသမဂ္ဂနဲ့နိုင်ငံတကာတန်တမာတွေကိုလည်းထည့်သွင်းထားပါတယ်ဒီဖြစ်ရတဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ KIO ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ခွန်ချာကတော့ KIA အရာရှိနဲ့လူငယ်၄ယောက်ရန်ဖြစ်ပြီးလူငယ်၂ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတာမှန်ကန်ကြောင်းနဲ့နောက်ပိုင်းမှာသူတို့ကိုစစ်ဆေးစဉ်တည်ဆုံးတယ်လို့ကြားသိရကြောင်းအတည်ပြုပြောပါတယ်။ဒီနေ့ညနေပိုင်းမှာတော့နှစ်ဖက်စည်းဆက်ဆွေးနွေးရမှာကြေအေးသွားပြီဖြစ်တယ်လို့လည်းပြောပါတယ်
။ခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှာ KIA ဘဝလည်း၁ယောက်ဆိုတာအကြီးကြီးပို့ကော်မရှင်ဖွင့်ပြီးတော့မှသူတို့စီစစ်ခိုင်းတယ်စစ်စစ်တဲ့အခါမှာသူတို့အဲ့မှာစစ်ဆေးပြီးမှရိုက်ထုတ်ပြီးမှဝင်ချစ်တဲ့ကလက်လုံးပြီးမှဆုံးပါသွားပြီဆိုတာဒီတေးချတာပေါ့အဲ့ဒါတော့အဲ့ဒါကြောင့်မို့အခုဒီနေ့ပဲအာသူတို့အဲ့မှာရှိတဲ့ရမရဖတွေသူတို့မိဖတွေဆိုအားလုံးနဲ့ဟာ KO ဖွဲ့ပြီးမှဒီမျိုးတွေရသူတို့ညနေချေရှင်းတာပေါ့လေဒီနေ့တော့အားလုံးပြည်လေသွားပြီးဆိုတော့ဒီသိရတယ်ဗျဆိုင်းတော်မှလို့ပြောတယ်ဗျဆိုင်းတော်ဖက်ကမဆိုင်းဆိုင်းတော်ပဲကျေးရွာတာကခုဒီညအခု4နာရီ10မိနစ်လောက်လောက်မှာပဲ
KIO ကတည်ဆုံးသွားတဲ့ចောင်းသား2ဦးအတွက်ဘာသာရေးအခမ်းအနားဆောင်ရွက်ဖို့တယောက်ကိုငွေသိန်း200စီပေးအပ်ခဲ့တယ်လို့လည်းပြောပါတယ်ဒေသခံပြည်သူတွေကတော့လူမျိုးစုနှစ်ခုအကြားမှာပြိပခါတွေဖြစ်ပွားမှာကိုစိုးရိမ်နေတယ်လို့ရှမ်းနိုင်ငံရေးပါတီတွေနဲ့ရက်ဖက်အဖွဲ့အစည်းတွေကလည်းဒီကိစ္စအပေါ်မှာအလေးထားထောက်ပြဝေဖန်ထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ကချင်စစ်ဆောင်တွေနဲ့ရဲပြန်နိုင်ရင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေရှိလာနေပေမဲ့လို့မြေပြင်အခြေအနေမှာတော့လုံခြုံတဲ့နေရပြန်နိုင်ရင်အလန်းဝေးနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မကတော့စုစုပါတမရော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကြားတိုက်ပွဲတွေကြောင့်တိရှောင်ခဲ့ကြရတဲ့ကချင်တိုင်းရင်းသားစစ်ဘေးရှောင်တွေကိုပြန်လည်နေရာချထားပေးဖို့နဲ့ကိုယ်တော်ဆန္ဒအရနေရပြန်နိုင်ရေးအစီအစဉ်တွေမှာတရုတ်အစိုးရကရန်ငွေတန်း200ကူညီထောက်ပံ့သွားမယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ရန်ငွေတန်းအကုန်ကြခံတုံးဆွဲမဲ့ကနဦးလေးလာရေးအစီအစဉ်ကိုတော့တရုတ်နိုင်ငံ PKEC လုပ်ငန်းကဦးဆောင်မှာဖြစ်ပြီးမကြာခင်ကွင်းစင်းလုပ်ငန်းစတော်မှာဖြစ်ကြောင်းလူမှုဝန်ထမ်းဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဆက်ဆန့်အေးက FOE ကိုပြောပါတယ်
။ဟိုဖြစ်နိုင်အစောဆုံးလုပ်ဖို့ရဲ့နောက်ပြီးတော့ကနဦးဆန်းစစ်မဲ့ကာလကို85ရက်ယူမဲ့ဆာ45ရက်လောက်နဲ့ဒါမှမဟုတ်ရက်30လောက်နဲ့ယူဖို့အတွက်ရဲ့ဒါလည်းဆိုအချက်လက်တော့များများလည်းဒီဘက်မှာရှိနေပြီဆိုတော့လေ
ဂျပန်အစိုးရနဲ့ Nippon Foundation တို့ကလည်းကချင်စစ်ဘေးရှောင်တွေနေရပြန်နိုင်မှုဒီနှစ်ပထမ6လအတွင်းအမေရိကန်ဒေါ်လာ5သန်းကူညီထောက်ပံ့မှုကြေညာထားပါတယ်။ဂျပန်အစိုးရနဲ့ Nippon Foundation ပူးတဲ့ထောက်ပံ့မဲ့ဒီဒေါ်လာ5သန်းဟာအင်ဂျင်900နဲ့အင်တာအပါအဝင်သူတို့ဝင်ငွေတိုးတက်ဖို့စိုက်ပျိုးရေးသင်တန်းပေးမှာဖြစ်ပါတယ်။ဂျပန်အစိုးရအကူအညီပေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KPC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ကဂျပန်အကူအညီနဲ့လုပ်ငန်းတွေစတင်နေပြီးတော့အခက်အခဲတချို့ရှိခဲ့တဲ့အခြေအနေကိုပြောပါတယ်
။ပတ်စံထိုးရတာတော်တော်ဖြစ်တယ်။ပြောရမယ်ဆိုရင်တော့ဒီနိုင်ငံတော်အတိုင်းပင်ခံထိတောင်မှဒီကွန်ပျူတာချက်တွေယူရတဲ့အစိတ်ပိုင်းမှာရှိတယ်။ဆိုတော့လွန်ခဲ့တဲ့လဟိုတလလောက်ပဲရှိသေးတယ်ကျွန်တော်ဒီဖိတ်ဆောက်ကိုလုပ်နေတာ။မြေကြီးဒီဘူဘန်နဲ့တဘောလည်းအထက်အခဲကြီးရှိတော့အခုတော့လူကြေပြန်ကလည်းကူညီတော့အခုမှပဲကျွန်တော်တို့လည်းနဲ့အဆင်ပြေလာတယ
်။မြမစစ်တပ်နဲ့ကချင်လက်နက်ကိုင်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းရှောင်နေရတဲ့ကချင်စစ်ရှောင်းသတိလောက်အတွက်အခုချိန်မှာတိုက်ပွဲတွေဆဲလာနေပေမဲ့လည်းနေရပြန်နိုင်မှုအခက်အခဲကြုံနေရတာပါ။သူတို့နေခဲ့တဲ့အင်တွေပျက်စီးတာနဲ့စိုက်ပျိုးမြေဆုံးရှုံးပြီးဒီမြုံဝိုင်းအနေတွေကြောင့်လည်းလုံခြုံစိတ်ချရတဲ့အခြေအနေမှမရှိတာကြောင့်နေရပြန်သူအနေအချင်းသာရှိနေသေးတယ်လို့လည်းငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးဆန်းအောင်ကပြောပါတယ်
။တချို့စစ်ဆောင်တဲ့အနေမျိုးတွေကတော့ပြန်လို့ရတဲ့အနေအချင်းရှိတာများရှိနေတယ်။အဲဒီဥစားတွေကိုအရင်ဦးစားပေးပြီးမှလုပ်ရမယ်လို့ကျွန်တော်မြင်တာပေါ့လေ။အဲဒါမဲ့အားလုံးလုံးပြမလုပ်နေရတဲ့ခါကျတော့လက်တွေ့မြေပြင်မှာအတိတ်မတော်တယ်လို့လို့ဖြစ်နေတဲ့အနေအချင်းမျိုးရှိတယ်။အဲဒီ IDB တွေကလည်းတော်တော်လေးကိုဒုက္ခရောက်တာနဲ့စိတ်ပိုင်းဆိုင်ရာပူဆောင်းမှုတွေလည်းလုပ်ရမယ်လို့ကျွန်တော်မြင်ပါတယ်ခင
်ဒီနှစ်ဇန်နဝါရီလအထိစရင်အရာကချင်ပြည်နယ်မှာဆစ်ဆောင်ဒုက္ခသည်စခန်း138ခုရှိနေပြီးလူဦးရေ 9,800 ကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံကသတင်းထုတ်ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာအကူအညီပေးရေးအေဂျင်စီ USA ကတော့ဆစ်ဆောင်ဒုက္ခသည်တွေပါဝင်မြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်ကျန်းမာရေးအကူအညီအဖြစ်ဒေါ်လာ 6.5 သန်းနဲ့စာနာမှုအကူအညီအဖြစ်ဒေါ်လာ 6 သန်းနောက်ထပ်ကူညီသွားမယ်အကြောင်းပုံတဟူးနေ့ကပဲသတင်းထုတ်ပြန်ထားပါတယ်။ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်တွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားတွေကိုဇက်တိုက်ဆိုသလိုဖမ်းဆီးနေရမှာမြန်မာရေလုတ်သားတချို့ပါဖမ်းဆီးခံနေရတာရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံဆလန်ကောပြည်နယ်စကင်ချမ်းပင်လယ်ပြင်မှာတရားမဝင်၅ဖမ်းဆက်လီနှစ်စီးကိုဖမ်းဆီးခဲ့ရမှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားရေလုတ်သား၄ဦးဖမ်းဆီးခံရတာဖြစ်ပါတယ်။ဆလန်ကောပြည်နယ်ရေချောင်းဆိုင်ရာညွှန်ကြားရေးမှူးရေရက်ပိုကြီးမောဟမက်ကတော့မလေးရှားကမ်းလွန်ရေမှန်၈မိုင်လောက်အကွာမှာဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမိခဲ့တာလို့လည်းအတည်ပြုပြောဆိုထားပါဗျ။ဖမ်းဆီးမိခဲ့တဲ့မြန်မာရေလုတ်သားတွေက၃ဦးကတော့တရားဝင်အထောက်အထားမရှိသူတွေဖြစ်ကြပြီးဆက်လီကပတိန်ကတော့လူမှုရေးဗီဇာနဲ့မလေးရှားနိုင်ငံကိုရောက်လာပြီးဗီဇာတက်တန်းကုန်နေသူဖြစ်တယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောပါဗျ။အသက်29နှစ်ကနေအသက်55နှစ်ကြာမြန်မာရေလုတ်သား၄ယောက်ကိုတော့1985ခုနှစ်
ငါလုပ်ငန်းဥပဒေလွေမှုကြီးကြပ်ရေးအုပ်ဒေနဲ့ရေးရုံမှာဖြစ်ကြောင်းကိုလည်းဒေသခံသတင်းတွေမှာဖော်ပြခဲ့ကြတာပါမလေးရှားနိုင်ငံကမြန်မာလူသမားတန်ရာရှိဦးအောင်စောမင်းကတော့မလေးရှားနိုင်ငံကရေလုံငန်းတွေမှာတရားမဝင်လုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားအများအပြားမကြခဏဆိုသလိုဖမ်းဆီးခံရတတ်တယ်ဆိုပြီးပြောပါတယ်ထိုင်းဘက်တရားပဲအများအလားများလာပါဟုတ်တော့ကျွန်တော်မန္တလေးဟိုဒီအပေါ်လန်
တွေရဟိုထောင်ချမယ်ထောင်ချပြီးကန့်ပို့ပြီးပြန်ပြီးတော့မြန်မာနိုင်ငံပြန်ပို့ပေါ့ဒီလမ်းကြောင်းမှာပဲတော့မှာပါမှာဟုတ
်ဒီအပိုင်းမှာပဲထိုင်းမလေးနယ်စပ်ဘူကစ်ကာယူဟီတန်ဆိုတဲ့နေရာကိုဖျက်ကျော်ဖို့စူးစမ်းခဲ့တဲ့တရားမဝင်မြန်မာလူသမား12ဦးကိုလည်းမလေးရှားအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်တွေမှာတော့ကိုဗစ် -19 ရေပေါ်ကာလမှာတရားမဝင်နယ်စပ်ချက်ကျော်မှုတွေကိုတားဆီးဖို့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတန်ဆူးကျုပ်အကာရံအနေနဲ့အဝင်ထွက်တွေကိုလည်းကန့်သတ်ထားပါတယ်။ကျမမအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ဒီအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ်။မြမအပါဝင်ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အသွားလာကန့်သတ်မှုတွေချမှတ်လာခဲ့ကြတာမှာခီးသွွားလုပ်ငန်းတွေနဲ့လေကြောင်းလိုင်းတွေအတော်များများထိခိုက်ခဲ့ရပါတယ်။ဒါကြောင့်လေကြောင်းလိုင်းတွေမှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေအတွက်လည်းအရင်နဲ့မတူတဲ့အပြောင်းလဲတွေအခက်အခဲတွေကြုံရပါတယ်။ COVID-19 ကာလလေယာဉ်ဝန်ထမ်းအမျိုးသမီးတွေရဲ့အထွေထွေတွေကိုမြမလေကြောင်းလိုင်းကအခြေခံလေယာဉ်မဲတွေဖြစ်ကြတဲ့မဆူးလဲညွတ်နဲ့နော်သစင်ကိုကိုတို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်အမျိုးသမီးခဏမှာတင်ဆက်ထားပါရရှင်။
ဒါစင်ကိုကိုကျေးဇူးများတင်ပါတယ်အခုလိုမျိုးအချိန်ပေးပြီးတော့ပေါ့နော်သူရဲ့အတွေ့အကြုံလေးတွေကိုပြောပြဖို့အတွက်လက်ခံတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့အမားတွေကလည်းကျေးဇူးတင်ပါတယ်ရှင်
ခုလက်ရှိမှာကမြန်မာနိုင်ငံအပါအဝင်ပေါ့နော်ကမ္ဘာနဲ့ဂျပန်မှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်တဲ့အခါကျတော့အသွားအလာကန့်သတ်မှုတွေဖြစ်တဲ့ဒီလေကြောင်းလိုင်းတွေမှာဆိုလို့ရှိရင်လည်းဒါလေကြောင်းဖြည့်စင်တွေရပ်သွားတာအများကြီးရှိတယ်ကျောက်ကကြောင်နှစ်ယောက်စလုံးကအကြီးအကျယ်လေးရင်မဲ့ဝန်ထမ်းတွေလည်းဖြစ်တယ်ဆိုတဲ့ခါကျတော့အတွေ့အကြုံတွေကတင်ရတဲ့လည်းပုံရှိကောင်းရှိနိုင်ပါတယ်ဆိုတော့ COVID-19 မဖြစ်ခင်ကနဲ့အခု COVID-19 ဖြစ်သွားပြီးတဲ့နောက်ပိုင်းမှာအလုပ်ခွင်မှာရောဘာတွေပြောင်းလဲထူးခြားစားဖြစ်သွားတယ်
ဟုတ်ကဲ့ဟာ COVID-19 မှာတော့အများကြီးတက်ရောက်မှုတော့ရှိရပါတော့နော်။ပြောင်းလဲမှုတွေအများကြီးရှိရဲ။ပုံမှန်ဆိုလို့ရှိရင်တော့ကျမတို့က operate လုပ်ရတဲ့ flight တွေကတော့အများကြီးပါရှင့်။ဒါပေမဲ့ဒီ COVID-19 ဖြစ်ပြီးဆိုတော့လည်းပြောင်းလဲသွားတော့ flight တွေကအရင်ကလိုမျိုးအရင်မရှိတော့ဘူး။ပြီးတော့ international flight တွေလည်း relief flight တွေနဲ့ပြောင်းပြီးတော့ပြေးဆွဲလာတယ်။ domestic flight တွေဆိုလို့ရှိရင်လည်းအရင်ကတော့အများကြီးဖြစ်တော့ဘူးပေါ့နော်။အဲ့ဒါတွေကို flight တွေပြောင်းတဲ့အပြင်မှာကျမတို့ဒီလေမယ်နေနဲ့ဆိုလို့ရှိရင်လည်းတန်တန်းနေပုံမှန်20ပေးနေကြတန်တန်းနေဆိုလို့ရှိရင် online class အနေနဲ့ပြောင်းလဲပြီးတော့ကျမတို့ကသင်ရတယ်ပြီးရင်ဆောင်းဝါပြန်ဖြည့်ဆိုလို့ရှိရင်လည်း online နေပဲပြန်ဖြည့်ဆိုရရှင်ဟုတ်ကဲ့အဲ့လိုမျိုးဟိုပြောင်းလဲမှုတွေအများကြီးဖြစ်လာပါတော့ဟုတ
်ဆိုတော့ဒီကာလမှာကိုဖြတ်တန်းရတဲ့အခါမှာအရင်နဲ့မတူတဲ့အခက်အခဲကြုံရတာရောရှိသလားမတ်နော်ဒစင်ကိုကိုပဲဖြစ်ဖြစ်ပြောပြပါဦ
းဟုတ်ကဲ့ပါရှင်ဒီလိုမျိုး COVID-19 ရဲ့အခြေမှာပေါ့နော်ကျမတို့ဒီလိုပတ်ဝန်းကျင်ချစ်တဲ့ခင်တွေကကိုယ်လုံးကြောင့်ကိုယ်အိမ်ကိုမလာရဲဖြစ်တယ်တချို့ကြောင့်လည်းသူများမလုံနိုင်တာကိုလုံရလားဆိုပြီးတော့စာနာနားလေးပြီး respect ပေးကြပါရရှင်အခုဆိုရင်ပေါ့နော်ကျမမိသားစုဝင်တွေနဲ့ကျမချစ်သူကျမတငယ်ချင်းတွေလောက်ကိုင်မဲ့တရားလည်းကိုယ်တီချထားပြီးတော့သူတို့အဝေးကနေပြီးတော့လမ်းပြီးတော့လွှဲတာတွေထောက်ပံ့ပေးပါရရှင်ဟုတ်
အခုလိုအချိန်မှာဆိုလို့ရှိရင်လေကြောင်းခီးစင်တွေကရော့သွားတယ်ဆိုတော့အလုံးမှာကောဒီ COVID-19 ကြောင့်မလို့တိုက်ရိုက်ကိုယ့်အပေါ်မှာတိုက်ရောက်မှုဖြစ်ရှိတယ်။အခက်အခဲဆုံးအချိန်တွေရှိတယ်ဆိုရင်ရောဘာတွေကြုံရတာရှိပါလဲ
။အခက်အခဲဆုံး
အချိန်ရတော့မဟုတ်ပါဘူး flight တွေရောသွားတဲ့အတွက်ကြောင့်မလို့ဟာကျမတို့ဒီအလုံနာတာတခုလောက်ပါပဲကျန်တဲ့ဟာတွေကတော့အလုံးအဆင်ပြေတယ်ဟိုလေကြောင်းလိုင်းကလည်းဟိုအလုံး supporting ပေးတဲ့အတွက်ကြောင့်မလို့လေဟိုအဆင်ပြေဒီ quarantine အချိန်နေဆိုရင်တော့မှလေ support ကအလုံးကမပြတ်ဟိုဖုန်းညှောက်ရှောက်ဆက် support ပေးရတဲ့ကြောင့်မလို့လေတော်တော်လေးတော့အဆင်ပြေတယ်ကျမတို့အနေနဲ့
လုံးလုံးဆင်မှာကျမတို့သိတာကကေဇေးရဲ့ flight တွေကလည်းသွားနေတယ်ဆိုတော့အဲ့ဒီ flight တွေမှာသွားနေရတာလားဒါမှမဟုတ်ဒီကာလကိုဘလို့ဖြတ်တန်းနေတယ်လေအလုံးနဲ့ပဲဖြတ်တန်းနေရလားဒါမှမဟုတ်အိမ်မှာဖြတ်တန်းနေရတာများသလားဒီကာလမှာလေမေအယောက်ရဲ့ဖြတ်တန်းမှုပေါ့အတွေ့အကြုံ
ဟုတ်ကဲ့relief flight တွေကကျွန်တော်တို့လိုက်ရရဲ့ရှင့်ပထမဆုံးဟိုသွားတဲ့ flight တွေဆိုလို့ရှင်တော့လေ volunteer အနေနဲ့ request လုပ်တဲ့လူတွေ cabin crew တွေရှိတယ်ပေါ့နော်အဲ့ထဲမှာကျွန်မတာဝန်ထမ်းဆောင်ရတဲ့ဟို crew တယောက်ပါဟုတ်အဲ့တော့ဟိုပထမတော့ relief flight တွေလိုက်ရတယ်ပြီးတော့ home quarantine နေနေရတယ်နောက်ပိုင်းဒီ quarantine home quarantine ကနေပြီးတော့ဒီပိုတွေ့လူနာတွေရှိရတဲ့အချိန်မှာကျွန်တော် hotel quarantine နေနဲ့ဟိုပြောင်းလဲပြီးတော့နေရတယ်ဟိုသတ်မှတ်ထားတဲ့သူတွေရဲ့အတိုင်းကိုပြောင်းလို့ဟုတ်တယ် quarantine မှာနေရနောက်ပိုင်းဟို quarantine ပြေသွားတဲ့အချိန်မှာတော့ဒီပုံမှန်ဒီ green flight တွေပြေးဆွဲတဲ့အချိန်မှာကျွန်တော်တို့ပြန်ပြီးတော့တောင်းပြန်ထမ်းဆောင်ရတယ်ဟုတ်ကဲ့ဟိုအခက်ခဲရတော့ဟို32တော့ဟိုကျွန်တော်တို့မရှိပါဘူးရှင်ဟိုပုံမှန် operate လည်းလုပ်နေရဆိုတော့လေ
ဟို covid-19 ဖြစ်တဲ့ကာလမှာရောလေခီးစင်ပေါင်းဘယ်လောက်သွားခဲ့ရလဲဒီအဲ့အတွေ့အကြုံတွေလည်းပြန်ပြောပြပါဦ
းဟုတ်ကဲ့ဟိုကျွန်တော်ကတော့ covid-19 မှာ relief flight အနေနဲ့ဆိုလို့ရှင်တော့ဟို Wuhan မြို့ Singapore Bangkok နဲ့အိန္ဒိယနိုင်ငံတွေကိုသွားခဲ့ရပါတယ်ဟိုပုံမှန်လည်းတော့မသိဘူးပေါ့ release flight ဆိုတဲ့အတိုင်းကျမတို့ဌာနနေပြီးတော့ပေးထားတဲ့ PP ဝစ်စုံရဲ့အပြည့်စုံကိုဝစ်ဆင်ပြီးတော့ release flight တွေလိုက်ရတယ် PP ဝစ်စုံဝစ်တဲ့ခါမှာရောချွတ်တဲ့ခါမှာရော procedure အတိုင်းကိုဝစ်ကြတယ်ချွတ်ကြတယ်ပေးချလေးပို့ပြီးဖြူးဆိုင်ရတယ်ရှင့်ပြီးတော့အိမ်မှာပြန်လာပြီဆိုတော့ ਨੇ home quarantine အနေနဲ့ဒီကျမရဲ့ဝန်ကြီးဌာနနေပြီးတော့တော့သတ်မှတ်ထားတဲ့ခလိုင်းအတိုင်းကိုပေါ့နော်ကျမတို့ဟိုနေထိုင်ရတယ်တကယ်လို့ဒီ flight ဒီမှာမှာပိုးတွေးလူနာတွေပါလာပြီဆိုတာနဲ့ကျမတို့ဟိုရုံကနေပြီးတော့ချက်ချင်း hotel quarantine နေနဲ့ပြောင်းပြီးတော့နေရတယ်ရှင်ဟိုအဲ့ hotel quarantine ကလည်းဒီသတ်မှတ်တဲ့ရက်အတိုင်းအပြည့်နေရတယ်ဟုတ
်ကိုသွားခဲ့တဲ့ဒီ case နဲ့မှာယောဂပိုးရှိတဲ့သူပါလာမျိုးရောကြုံခဲ့ရဘူးလား
ဟုတ်ကဲ့ယောဂပိုးရှိတဲ့လူနဲ့ဟိုပါလာတာတော့ကြုံခဲ့ရပါတယ်အိန္ဒိယနိုင်ငံကနေပြီးတော့ပြန်လာတဲ့အချိန်မှာတော့ပိုးတွေ့လူနာတွေတွေ့တဲ့ကြောင့်မို့ကျွန်တော် hotel quarantine နေခဲ့ရပါတယ်ရှင
် covid-19 ဖြစ်တဲ့အခါကျတော့လေကြောင်းလိုင်းတွေတော်တော်များများထိခိုက်ကြပါတယ်ကျောနိုင်ငံတကာမှာဆိုလို့ရှိရင်လည်းဥမာပြည်ပင်းပြည်ပါလေခီးစင်ကြီးအကုန်ရက်သွားတာ။မြန်မာနိုင်ငံမှာမဟုတ်ပါဘူး။လေကြောင်းမှာလုပ်နေတဲ့ဝန်ထမ်းတွေတော်များများမှစိုးရိမ်မှုတွေရှိတယ်။သူတို့ဘရောမြန်အလုပ်ဖြုတ်ခံရမလဲ။ဘရောမြန်သူတို့အလုပ်ကနာသွားမလဲဆိုတာမျိုးပေါ့နော်။ဆိုတော့ကို့မှာရောအဲ့လိုစိုးရိမ်မှုမျိုးရှိပါလား
။ airline တွေပဲမဟုတ်ပဲねတကဘာလုံးနဲ့ခြီးပြီးတော့ရင်ဆိုင်နေရတဲ့ချိန်ဆိုတော့လဲကျမတို့ကရရှိလာမဲ့အကျိုးဆက်နဲ့ပတ်သက်ပြီးတော့အမြဲတမ်းအသင့်ပြင်ထားပါတယ်မှာအာဒါမဲ့ပေါ့နော်လက်ရှိချိန်ဒီကိုတန်မိုးထားပြီးတော့ဝါသနာပါတဲ့ဒီလေးမဲ့အလုပ်ကလေးကိုဆက်လုပ်ခွင့်ရနေရနေတဲ့အကြောင်းပြောရှင်းမိရမှာ
အကယ်၍များတစ်ခုခုတတ်ရမှုဆူဆူဝါဖြစ်ခဲ့လို့ရှင်ရယ်ဘယ်လိုဆက်လုပ်မယ်ဆိုတဲ့အတွေ့အမျိုးပေါ့နော်ဘယ်လိုမျိုးစဉ်းစားထားလဲမက်ဆူလင်းညုံနဲ့နည်းနည်းပြောပြပါ
ဟုတ်ကဲ့ဟိုခုဆက်စရာတော့အလုံးအစီအစဉ်နေပေါ့နော်ဒီဟိုပုံမှန် flight တွေကလည်းဟိုပြန်လိုက်နေရပြီဆိုတော့ဒလော့ဆယ်ကတော့ဟိုအစီအစဉ်ရဲ့နောက်ပိုင်းမှာတော့ဒီဆူဆူရွာဟိုကြောင်းလဲမှုတွေဖြစ်လာတယ်ကြုံတွေ့ရတယ်ဆိုလို့ရှင်လဲဟိုကြုံတွေ့ရတဲ့ဟာကိုပဲအကောင်းဆုံးဖြစ်အောင်လို့ရင်ဆိုင်မယ်ပြီးတော့တခြားအလုပ်တွေကိုလည်းဟိုဆက်လုပ်ဖို့ပို့ပြီးတော့စူးစမ်းနေပါတယ်ရှင်ဟိုဒီဒါမဲ့ဒီလေမဲ့ live ကိုလည်းဟိုလုပ်မယ်အပြင်မှာလည်း English နဲ့ပတ်သက်တဲ့ဟာပေါ့နော်ကိုယ့်ရဲ့တက်ကြွတဲ့ဟာနဲ့ပဲအပြင်မှာလည်းဒီဟိုလုပ်ငန်းတွေလှုပ်ဆောင်နေဒီ Kevin Crew live လည်းလှုပ်ဆောင်နေတဲ့ကြောင့်လို့ကျွန်မအနေနဲ့ကအရင်တော့ဟိုစိုးရိမ်မှုတော့မရှိပါဘူးရှင်ပြီးတော့ကိုယ့်ရဲ့အခုလောလောဆယ်ဆယ်မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ဟာကိုပဲအကောင်ဆုံးတာဝန်ကျင်အောင်လို့ထမ်းဆောင်ပါတယ်ရှင်ဟုတ်ကဲ့ဟုတ်
ဒီအလုပ်ဆိုတာကတခြားလုပ်တွေနိုင်ငံရှိတဲ့အလုပ်တိုင်းပုံမှန်နေပါတယ်။ဒီမှာတောင်းယူရတာလည်းများတယ်။ဆိုဒီလိုအလုပ်မျိုးကဘာဖြစ်လို့ massive လဲညုံတော့ not the same ပုဂ္ဂိုလ်ရောဘာကြောင့်ဒီလုပ်ကိုရွေးချယ်ဖြစ်ခဲ့တာလဲ။
သမီးရဲ့အိမ်မက်ကပေါ့နော်ငယ်ငယ်ကလေးမဲဖြစ်ချင်တာပါရှင်ဟောအာလေးမဲဖြစ်ရင်ပေါ့ခီးတယ်တွေကိုဝန်ဆောင်မှုပေးပြီးတော့ကိုကြောင့်စိတ်ချမ်းသာစေချင်တဲ့အတွက်လေးမဲလို့ကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ပြီးတော့လေးမဲလို့ကသူကချားလုပ်တယ်လည်းမတူဆိုတော့သူကစီကန်းလေးရှိရဲဥမာထမှတ်ထားတဲ့စီကန်းလေးနဲ့သွားတဲ့အဖွဲစည်းတစ်ခုလည်းဖြစ်တဲ့အတွက်လူတိုင်းအားကျစရာအလုပ်လေးတစ်ခုလို့ယူဆလို့လည်းလုပ်ဖြစ်တာပါရှင်ပြီးတော့ဒီလုပ်ကိုလုပ်ပြီးတော့အတင်သူတယောက်ကကိုယ်ကြီးလိုက်တာနဲ့ကိုယ့်ရဲ့ personality ကထင်းပြီးတော့ချောတယ်မချောတယ်ဆိုတာထက်တစ်ခုပေါ့ standard တစ်ခုရှိရဲ့လို့ခံစားစရာအတွက်ဒီလုပ်လေးကိုရွေးချယ်ခြင်းဖြစ်ပါရှင်ဟုတ်
မဆူလင်းရော
ဟုတ်ကဲ့ဟာကျမအနေနဲ့ဆိုရင်တော့လေးမဖြစ်ချင်တာကတော့ငငယ်လေးကညီမလေးချောင်းအရင်တော့ညီမလေးချောင်းကခစ်စားပေါ့နော်ကြော်ညာရေးရိုက်ကူးတဲ့နေမှာဒီလေးမဲတွေတွားရလာရဲ့အဲ့လိုမျိုးပုံလေးကိုကြည့်ပြီးတော့သဘောကျတာပေါ့နော်အဲအဲ့အနေနဲ့ပြီးတော့နောက်ပိုင်းဟိုလေးမဲတယောက်ကဘာလိုအပ်လဲဆိုတာကိုဟိုကလိုက်ပြီးတော့လေးလာတယ်စုံစမ်းတယ်ပြီးတော့နောက်ပိုင်းတန်းနန်းနေလိုအပ်တယ်ဆိုအင်္ဂလိပ်တန်းနန်းတို့ရိုက်ကူးတန်းနန်းတို့အဲ့လိုမျိုးအကုန်လုံးကိုယ့်ဘက်ကနေပြီးတော့စားစားရရပေါ့နော်ပြေဆောင်လို့လုပ်ပြီးတော့ဒီလေးမဲအင်တာဗျူးကိုရှောက်ခဲ့ရပေါ့နော်ဒီအလုပ်ထဲမှာဝင်တဲ့ခါမှာလဲကိုမျောလင်းထားတာထပ်ပို့ပြီးတော့လေပို့ပြီးတော့ကောင်းမွန်တဲ့တွေ့ကြုံတွေပို့ရတယ်ပြီးတော့ဒီလေးမဲ live ကတခြား live နဲ့မတူဘူးဒီ flight တွေတွားနေရခီးတွားတဲ့ဟို feeling ကိုလဲကျွန်မအရင်နှစ်သက်တဲ့အားတမှုအရင်ကလဲလှုပ်ချင်တယ်အခုလေးမဲလှုပ်တာလဲအဆင်ပြေတယ်ပြီးတော့ဒီကိုရဲ့ညမနေရှင်ရဲ့ airline ကလဲဟို support ကဟိုအရင်ကောင်းအောင်ပြည့်တင်တန်းအစရရပြည့်စုံလို့ support ပြီးတော့ကြောင့်ငဲလေးမဲဟိုလေသဘောပူကြမိတယ်ပေါ့နော်ကိုယ် airline ကြောင့်လည်းပို့ပြလေးမဲလောက်ကိုပို့နှစ်သက်မိရလို့တော့ကျမကတော့ထင်ပါတယ်ရှင
့်ဒီသွားခဲ့တဲ့ခင်းစင်နေထဲမှာရောစိတ်လှုပ်ရှားစရာပေါ့နော်ကိုကြောက်ရွံ့စရာအခြေအနေမျိုးပဲဖြစ်ဖြစ်ကြုံခဲ့ရတဲ့ခံစားခဲ့ရတာရှင်ပြောပြပါလား
အဟုတ်ကဲ့ရှင့်ကျမပေါ့နော်ဟိုတာမန် flight ပေါ့ဒီ covid 19နဲ့ပတ်သက်ပြီးမဟုတ်ပဲねအရင်တော့ကကျွန်မ experience အရလေးမောမှာနှလုံးကြောင့်အမောဖောက်ပြီးတော့လဲသွားတဲ့ passenger တယောက်နဲ့ကြုံခဲ့ပါတယ်ရှင့်အဲ့အချိန်မှာကျွန်မတို့လေဆင်းမှုကလည်းမိနစ်30လောက်လိုသေးတယ်အဲ့အချိန်မှာသူကဘုံကနေကိုရှိမှလဲသွားတော့ရုတ်တရက်ကိုဘာလို့မှလဲမသိဘူးเนาะအဲ့မှာတင်ထားတဲ့ဟာကို refresh ပြန်လုပ်ပြီးတော့ချက်ချင်းပဲသူ fresh ပြီးတဲ့အဲ့အချိန်မှာသူက recover ပြန်ဖြစ်သွားတယ် CPR ပေးလိုက်တဲ့အချိန်မှာပေါ့เนาะအဲ့အလုပ်ကနေတင်ပြီးတဲ့အတွေ့အကြုံတွေကသူရဲ့အတက်ကိုကယ်နိုင်ခဲ့တယ်။အဲ့အတွက်ကျမတသက်လုံးပေါ့နော်ဝမ်းသာကိုယူမိရယ်ပေါ့နော်
။ကျေးဇူးများကျေးဇူးပါရယ်။အခုအချိန်ပြီးပြောပြပေးတဲ့အတွက်မြောက်ဆလုံးအများကြီးကျေးဇူးတင်ပါရယ်နော်
။ဟုတ်ကဲ့ပါအမောင်းရယ်နားထောင်ပြီးတော့ကျေးဇူးတင်ပါရယ်။
ဒီလိုပဲသူသားဆိုရင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့မျှော်လင့်ချက်လုပ်ငန်းတွေပြန်ဖွင့်ပေးဖို့ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပြီးတော့တောင်းဆိုကြတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်။အမေရိကန်နေကြာလူမျိုးရေးအစဉ်အတန်းမနှစ်မျိုးစရာအတိတ်ကဖြစ်ရတဲ့နဲ့ပတ်သက်လို့အပြန်အလှန်ရန်စပြောဆိုမှုတွေပုံများလာတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်။ဒီလိုသဘောထားကွဲပြားမှုတွေဟာအခုအခါမှာကိုရိုနာဗိုင်းရပ်စ်ရှင်ကိုကာကွယ်ဖို့နှာခေါင်းဆီးတက်တင်သလားမတက်တင်ဘူးလားဆိုတာအထိပြင်းပြင်းထန်ထန်ငင်းကုန်ပြောဆိုလာကြပါရယ်ဒီဗိုင်းရပ်စ်ကြောင့်အမေရိကန်တသိန်းခွဲနီးပါးတည်ဆုံခဲ့ပြီးသွားပြီဒီလိုကပ်ရောဂါဆက်ရောက်နေချိန်မှာပဲအမေရိကန်သမ္မတရွေးကောက်ပွဲကတော့မကြခင်လပိုင်းတွေအတွင်ကျင်းပတော့မှာပါသမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ဟန်ပန်တိုင်းလူမျိုးရေးကိုစုကိုင်းပြီးစိတ်ဝမ်းကွဲပြားမှုတွေဖြစ်အောင်လုပ်နေတယ်လို့ဆွဆွဲခံနေရတဲ့ချိန်ထဲမှာDemocrat သမ္မတလောင်း Joe Biden ကတော့အခြေအနေတွေပုံမှန်ပြန်ဖြစ်သွားအောင်လုပ်မယ်ဆိုပြီးပြောနေတာပါသမ္မတ Donald Trump ကိုထောက်ခံတဲ့ Michigan ပြည်နယ် Saginaw County Republican Party ဒုတိယဥက္ကဋ္ဌ Tom Ryan က
He is working for the American people. He does want to bring jobs back and he has brought jobs back.
သူကအမေရိကန်တွေအတွက်တကယ်လုပ်ပေးနေတာပါ။အလောက်ကန်တွေပေါ်လာအောင်ဆောင်ရွက်ခဲ့တယ်လို့ GM ကားနဲ့ကြီးပင်းခဲ့သူကျွန်တော်ဖို့ Made in America ဆိုတာကိုပဲလူတွေကလူချင်းကြတယ်ထင်ပါတယ်လို့သူကပြောသွားတာပါ။ Saginaw ခရိုင်ဟာ Democrat သမ္မတ Barack Obama ကိုထောက်ခံခဲ့ပြီးတဲ့နောက်2016ခုနှစ်မှာတော့သမ္မတ Donald Trump ကိုပြောင်းလဲထောက်ခံခဲ့ပြီးမကြခင်မှာလဲအမေရိကန်ပြည်ထောင်စုကိုဘသူအုပ်ချုပ်မလဲဆိုတာကိုအဆုံးဖြတ်ပေးမဲ့နေရာတနေရာလဲဖြစ်ပါတယ်ဆက်မှုလုပ်ငန်းတွေမှိမ့်မင်ပြောက်ကွယ်နေတဲ့ဒီဒေသမှာသမ္မတ Trump အာဏာရလာရင်တော့အခြေအနေတွေပြန်ကောင်းလာမှာစိုးပြီးတော့မဲပေးခဲ့ကြတာပါဒါပေမဲ့လည်းဒီဒေသဟာအလုလက်မဲ့များလုံးတဲ့ဒေသတစ်ခုဖြစ်နေသေးပြီး COVID-19 ကြောင့်သေဆုံးသူတရာကျော်ရှိတာကြောင့်ဒီသေဆုံးသူများတဲ့ဒေသတစ်ခုလည်းဖြစ်လာပါတယ်ဒီလိုအခက်အခဲမလိုအပ်ဘဲဆုံးရှုံးမှုတွေရှိနေတာကိုကြော်လွားဖို့ Trump ကိုမဲပေးဖြုတ်ချရမှာ Saginaw ခင်လဲပါဝင်ကောင်းပါဝင်နိုင်တယ်လို့ယုံကြည်သူကတော့ Dave Adams ပ
ါ You know we keep talking 2020 has been such a crummy year but I keep saying it's going to end on a positive
2020မှာတကယ်ကိုမကောင်းတာတွေနဲ့ကြီးပြည့်နေနေခဲ့တယ်ဆိုပြီးတော့ပြောနေကြတာပါဒါပေမဲ့အကောင့်ဘက်ကိုပြောင်းတော့မယ်လို့တော့ကျွန်တော်ပြောချင်ပါတယ်လာမယ့် November မှာ Donald Trump ကိုကျွန်တော်တို့အနိုင်ရမှာပါလို့သူကပြောသွားတာပါ Swan Valley အထက်တန်းကျောင်းမှာကုကာယလေ့ကျင့်ခန်းဆိုင်ရာ Director လုပ်ခဲ့တဲ့ Adams ဟာ February လတုန်းကအလုပ်ကနေထွက်ခဲ့ပါတယ်လူမှုဗေဒပညာရဲ့သင်ကြားတဲ့ကျောင်းဆရာတယောက်အနေနဲ့လေဒီမိုကရေစီနီလန်းကြ
အများကရွေးချယ်တင်မြှောက်ထားတဲ့သမရပေါ်လေးစားမှုရှိဖို့လိုအပ်တယ်ဆိုပြီးတော့ចောင်းသားတွေကိုတစ်ချိန်ကသူကိုယ်တိုင်ကတင်ကြားပေးခဲ့ပေမဲ့လေအခုအခါမှာတော့လာမယ့်နိုဝင်ဘာမှာဒီမိုကရက်တစ်အဖြစ်ရည်တည်မယ်လို့ဆိုပါတယ်အသက်20အရွယ်ကေဗင်ဟေးစ်ကလည်းမရှိဂန်တက္ကသိုလ်ပိတ်လိုက်ပြီးကလေးကသူ့ရဲ့မြို့လန်းစင်းကိုပြန်ရောက်နေတာပါသူကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအကောင်းမြင်မျှော်လင့်နေသူပါ
I think that's probably the only positive thing that's come out of all this is that I think we're going
to Dalau show twin ni de chin ni de de ma di de khu be akang byo sia shi ma wa la mae yue kaw pwe ma mae pe du ri tor tor mya mae lo comment tha ba de lo tu ga byo daw ra wa dhamma sia Harley Coleman ga ro the wall outreach campus church ye aji ke wa tu mi ba ri ya di phaya chang ko 1958 khu ne ma ti thong ga da wa tu ga ro ba gu ma taim ma myo lin ye bu lo so ba de လုံးရတဲ့လအတွင်းတနက်ကင်ဆောင်ကွင်းနဲ့ပတ်သက်တဲ့သဘောထားကြောင်းအသင်းတော်ဝင်အရေးအတွက်ယုံနေသွားခဲ့သလိုရှိနေတဲ့လူတော်များများကလည်းလောကအရာနည်းသူတွေနဲ့တချို့တွေကလည်းကျမ်းမာရေးလူသားတွေပါကက်ယောဂါကြောင့်တင်းပတ်တွေနဲ့ချီဖျားเจ้าမှလူလဲမဆုနိုင်ခဲ့ပါဘူ
း I think we're at a moment where
တကယ်လို့အမှန်တရားကသာအသာစီးရပြီးတော့ရိုးသားဖြောင်းမြတ်မှုကရှေ့တန်းကိုရောက်လာမယ်ဆိုရင်တော့အပြောင်းလဲကိုတွေ့ရမယ်အချိန်ခါလို့ထင်ပါတယ်ဆိုပြီးသူကပြောတာပါမကြသေးခင်ကကျင်းပခဲ့တဲ့တောင်းဆိုဆန္ဒပြပွဲတွေမှာလဲ Coleman ပါဝင်ခဲ့ပါတယ်ဒီဆန္ဒပြပွဲတွေမှာလူပြူတွေရောလူမဲတွေပါအတူချီတဲ့ဆန္ဒပြတာကိုပထမဆုံးအနေနဲ့သူတွေ့မိခဲ့ရတယ်လို့ဆိုပါတယ်စကင်တော်မြစ်ပေါ်ဖြတ်ဆောက်ထားတဲ့တရားပေါ်ဖြတ်ပြီးတော့အသားရောင်ခွဲကြမှုနဲ့လူမျိုးရေးမုန်တီးမှုပပျောက်ရေးတို့အတွက်လူမျိုးပေါင်းစုံတစုတစည်းတဲ့ရက်တီးပြီးအတားအဆီးတွေကိုကျော်လွှားနေကြတဲ့အခြေအနေကိုလည်းသူကအားရကြည်နဲ့နေပါရယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့လုပ်ငန်းတွေပိတ်ကန်းထားတာနဲ့ပတ်သက်ပြီးအမေရိကန်ပြည်အစုမှာဆန္ဒပြပွဲတွေဖြစ်ပွားလေရှိပါရယ်မရှိဂန်ပြည်နယ်မှာလည်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ဒီမိန့်ကိုဖိစမ်းပြီးကားရီနဲ့လှည့်လည်ဆန္ဒပြခဲ့ကြသလိုအခုတခါတော့ကိုလက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပြီးတော့ဆန္ဒထုတ်ဖော်ကြပါရယ်ဒီအကြောင်း AP သတင်းကိုခြေခံပြီးတော့ကျွန်တော်အောင်ကတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုတားဆီးဖို့မရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးGretchen Whitmer ကလူစုလူဝေးမဖြစ်အောင်ရုပ်ရှင်ရုံတွေကာစီနိုတွေဂျင်တွေပိတ်ခန့်ထားတာပါဒါပေမဲ့လည်းအလစ်စာတက်ရှ်မန်နဲ့ MFCA အဖွဲ့ဝင်150လောက်ဟာအင်္ဂါနေ့ရောက်တိုင်းကိုလက်လှူရှာလေ့ကျင့်ခန်းကြောင့်ကျန်းမာရေးအတွက်ထောက်ကူဖြစ်တယ်ဆိုတာကိုပြသဖို့မီရှိဂန်ပြည်နယ်လွတ်တော်ရှိမှကျန်းမာရေးလေ့ကျင့်ခန်းလာလုပ်ကြပါတယ်အလစ်စာတက်ရှ်မန်က
We are desperately in need of help at this point there is
လုံငန်းနေပြန်ဖွင့်မှုအနေနဲ့မကင်းမှုလို့အုပ်ချုပ်ရေးမှုအနေနဲ့ထင်အနည်းဆုံးတော့သူ့ရဲ့သဘောထားကိုလူချင်းတွေ့ပြီးတော့ရှင်းပြပေးတာလောက်တော့လုပ်ဖို့လိုပါတယ်အခုတော့တွေ့တော့အတွေ့မခံပါဘူးလို့ပြောတော့တာပါလွတ်တော်ရှိမြခင်မြန်မာကိုလည်းလှူရှာလေ့ကျင့်ခန်းလာလို့သူတွေထဲမှာကလေးတွေအမျိုးသားနဲ့အမျိုးသမီးတွေလည်းပါဝင်ပြီးသူတို့ဟာနှာခေါင်းစည်းတက်ထားသလို6ပေခွာပြီးတော့လေ့ကျင့်ခန်းလုပ်ကြတာပါလေ့ကျင့်ခန်းဥဆောင်လုပ်သူတွေကအမေရိကန်အလတ်ပေးလေးတွေစိုက်ပြီးနေရာသတ်မှတ်ပေးထားပါတယ
် We're living minutes
အချိန်တွေကုန်သွားတာနဲ့အများအခုချိန်ထိအသက်ရှင်နေသေးတယ်ဆိုတာကိုလည်းမယုံနိုင်ကြပါဒါပေမဲ့လည်းအချွေးတွေအများကြီးတင်လာတာကြောင့်တကယ်ကိုစိုးရိမ်ပူပန်ပါတယ်လို့ပြောသွားတာပါကျန်းမာရေးလေ့ကျင့်ခန်းမလုပ်တာကြောင့် COVID-19 ဒဏ်ပိုးပြီးတော့ခံရစီမှာဖြစ်တယ်လို့လည်းတချို့ကထောက်ပြပါတယ် Detroit မြို့က F45 ဂျင်ပိုင်ရှင် Daniel Jordan က
So keeping us closed was great at flattening the curve we were very
ဆိုင်းနေပိတ်ခိုင်းပြီးတော့တည်ထန်ခွင့်နေခိုင်းတာဟာအရင်ကောင်းတဲ့အစီအစဉ်မှာပိုးပြီးတော့လည်းအခြေအနေကိုထိန်းချုပ်နိုင်ခဲ့ပါတယ်ကျွန်တော်လည်းတကယ်ကိုလက်ခံပါတယ်ဒါပေမဲ့လည်းအခုတော့အကျိုးဆက်ကပြောင်းပြန်ဖြစ်နေပါပြီလို့ပြောတော့တာပါCOVID-19 ကရောဂါကြောင့်ကူးစက်မှုမြင့်တက်နေတဲ့ပြည်နယ်တွေမှာလုပ်ငန်းတွေပိတ်ထားဖို့ပြည်နယ်အစိုးရကအမိန့်ထုတ်ထားတာပါ။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကတော့လုပ်ငန်းတွေအကြောင်းတွေပြန်ဖွင့်ဖို့အမြဲတစေတိုက်တွန်းနေပြီးသူ့ကိုထောက်ခံသူအများစုကလည်းလုပ်ငန်းတွေပုံမှန်တိုင်းပြန်လည်ပတ်ဖို့သက်ဆိုင်ရာဒေသခံအာဏာပိုင်တွေကိုဆန္ဒပြတောင်းဆိုတိုက်တွန်းနေကြပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ဒီတစ်ပတ်တော့ကမ္ဘာတလွှာလူပေါင်းတန်းနဲ့ချီပြီးအခုဆက်ခံနေရတဲ့ COVID-19 virus ပိုးရဲ့ mutation လို့ခေါ်တဲ့သတိပြောင်းလဲမှုဆင်ခဲဖြစ်တာဟာဘလောက်ရေးပါတယ်ဆိုတာကိုပြောပြပေးပါမယ်။ယူတာပြည်နယ် ဘရိခမ်မြန်တက္ကသိုလ်ကအနုစီဝပေးတာဘွဲ့တော်ကျောင်းသူမတ်ကင်ဇာဝင်းကေကိုနင်းနဲ့တင်ပြပေးပါမယ်
ကောင်းတော့ဒီ mutation ဆိုတဲ့သဘောလေးကိုလည်းလည်းဆက်ပြီးတော့ရှင်းပြပေးတာပြောင်းနေတဲ့သဘောပေါ့နော်
မျိုးဗီဇာ mutation ဆိုတဲ့ဟာကြသူစီလီယံဘာသာပြန်ရင်တော့မျိုးဗီဇာစင်ကဲပြောင်းလဲသွားတာပေါ့နော်ဘယ်လိုမျိုးပြောင်းလဲသွားလဲဆိုတဲ့ဟာကြ virus state မှာဆိုရင်သူကဒီလူကိုပဲထားလိုက်ကူးနေတာလည်းရှိသူတခြားသက်တော်ကနေလူကိုပြောင်းလာတယ် virus မျိုးတွေလည်းရှိတယ်အခုမှပြောရမယ်ဆိုရင် HIV လိုမျိုးဟာမျိုးဆိုအရင်တော့ကသူတို့ပြောင်းခဲ့တယ်မြောက်တွေမှာတော့ normal သူ့သူဖြစ်နေတော့မှပုံမှန်သမယိုးကျဖြစ်နေတာပဲဒါပေမဲ့လူတွေစီပြောင်းလာတယ်ဆိုလူတွေစီမှာပို့ပြီးတော့ရောဂါတွေဖြစ်လာကြတယ်အဲ့လိုနေရာတွေညာကိုပြောင်းလဲမျိုးဗီဇာကနည်းနည်းလေးတော့ပြောင်းလာတယ်ဘာလို့လဲဆိုတော့ကူးတဲ့အကောင်မတူတဲ့အတွက်ကြောင့်မလို့ဝင်ရတဲ့ပုံစံဝင်တဲ့အခါမှာ cell တွေပေါ်ဘယ်လိုမျိုးပေါင်းနေနောက်ပြီးတော့လူတွေရဲ့ cell တွေကိုရောက်သွားပြီးဘယ်လိုမျိုး effect တွေပြန်ဖြစ်တယ်ဆိုတဲ့ဟာတွေကကွာသွားတယ်အဲ့လိုမျိုးတို့လူတွေရဲ့ cell တွေကိုရောက်သွားပြီးအသက်ရှင်လို့ရအောင်လို့တို့ရဲ့မျိုးဗီဇာနည်းနည်းလေးတော့ပြောင်းရတယ
်ဒီ COVID-19 ရောဂါဖြစ်တဲ့ဒီ SARS-CoV-2 ကဘယ်တတဝါနေပြီးတော့ဒီ virus ပေါ်ရောက်လာတယ်ဘယ်မှာစတယ်ဆိုတဲ့ origin လေးပေါ့နော်ပြောပြပေးပါ
COVID-19 ကသူ coronavirus family virus ပေါ့ coronavirus ကသူ့သူမိသားစု virus အကြီးတစ်ခုရှိရယ်သူ့မှာပုံမှန်တိုင်းဆိုလို့ရှိရင်လူတွေကဖြစ်နေတဲ့ပုံမှန်တိုင်းဟာဟိုစောင်းနှင်းမှာအေးမီနှာစီးချောင်းဆိုအဲ့လိုအေးမီတဲ့ခါမျိုးကိုယ်လေးလက်တွေနာတယ်အဲ့လိုမျိုးဟာမျိုးဟိုဖြစ်တဲ့ virus ပဲဆိုတော့သူကဒီ virus တစ်ခုကသူလူတွေကိုဝင်သွားပြီဆိုတော့အေးမီလို့ဆိုလို့ရှိရင်လူတွေကဗာစေးမှမတော့လဲသူ့သူတစ်ပတ်နှစ်ပတ်လောက်နေပြန်ပြောက်သွားတာကြီးပဲလေမကြောက်ဆိုရင်3-4ရက်နဲ့အေးမီတာပျောက်တယ်အဲ့လိုမျိုး virusအပွဲဝင်နေရတယ်ဒါပေမဲ့သူကအဲ့ဒီမှာမှဒီ SARS-CoV-2 ပေါ့နော်သူကကျတော့သူ့ရဲ့အခုအစကသူ့ရဲ့ ancestor သူ့ရဲ့ဟိုဘိုးကြီးရဲ့လင်းတို့ရဲ့စီမှာကူးတယ်လင်းတို့ရဲ့စီမှာရှိတဲ့ virus အဲ့ဒီ virus ကနေပြီးတော့သူကဓာတ်ရိုက်ဖြစ်စေအခုတစ်ဆင့်ကူးတယ်ဆိုတာမျိုးလည်းရှိတယ်ဘယ်လိုမျိုးဆိုတော့တေးချာအတိမပြည့်ရသေးပေမဲ့ဒီလင်းတို့မှာရှိတဲ့ virus ကနေပြီးတော့သူကနည်းနည်းလေးပြောင်းပြီးတဲ့ခါကျတော့လူတွေကိုရောက်လာတယ်ပေါ့ကောနသူမိသားစုက virus မှာဆိုလို့ရှိရင်သူကအဖွဲခွဲလေးတွေရတော့အများကြီးအဖွဲခွဲက၄ခွဲရှိတယ်။အဲအဖွဲခွဲ၄ခွဲမှာသူကနှစ်ခုကဒါအဲ၄ခု alpha beta delta gamma အဲ၄ခုရှိတယ်တဲ့မှာ alpha နဲ့ beta အဖွဲနှစ်ခုကဒါလူတွေကိုကူးနိုင်တယ်။ကျန်တဲ့ဟာတွေကကြတော့နွားတွေစိတ်တွေအဲ့လိုမျိုးငှက်တွေအမျိုးမျိုးမှာကူးတာတွေရှိခဲ့တယ်ပေါ့။အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်က beta ပေါ့။ alpha ကကြတော့ဒါရိုးရိုးနှာစီးချောင်းစုပ်ဟာမျိုးbeta အဖွဲ့မှာဆိုလို့ရှိရင် SARS ဖြစ်ခဲ့တဲ့ဟာရှိတယ် MERS ဖြစ်ခဲ့တဲ့ဟာရှိတယ် MHV ဆိုတဲ့အဲ MERS ဆိုပုံစံမျိုးဟာမျိုးဖြစ်ခဲ့တဲ့ဟာရှိတယ်ဒါပေမဲ့အဲ့ဒီအခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်ကတော့သူနဲ့မျိုးဗီဇာချင်း 96.2% ခန့်လုံးတူတဲ့ဟာကတော့လင်းတို့တွေစီမှာတွေ့ရပါတယ
်ဒီလင်းတို့တွေမှာကနေပြီးတော့သူတို့စီမှာငိုရဲ့ virus တွေအများကြီးရှိတယ်လို့သိထားပါတယ်ဆိုတော့ဒီလူကူးဖို့အတွက်ပေါ့နော်ဟိုကဖြစ်လာတဲ့အကြောင်းရင်းနဲ့နည်းနည်းပြောပြပေးပါဘီလင်းတို့တွေမှာရှိတဲ့ virus ကလူကိုဘယ်လိုကူးလာလဲဆိုတာနည်းနည်းပြောပြပေးပါအ
ာဆိုတော့ဒီ SARS-CoV-2 MERS ကလည်းသူကလည်းဒီလင်းတို့တွေဇီကနေပြီးတော့မူရင်းဖြစ်ပြီးတော့ဒီဘက်တစ်ဖြည်းဖြည်းနဲ့သူကခလဲကောင်ပဲခလဲကောင်ကနေခလဲဈာကန်ကောင်ပဲဖြစ်စေကူးလာတဲ့ဟာပေါ့နော်အစစ်စစ်စင်ကဲပြောင်းလဲပြီးတော့ကူးလာတဲ့ဟာပေါ့ဒီလင်းတို့တွေဇီကနေဘယ်လိုမျိုးကူးသလဲဆိုတဲ့ဟာတော့အခုထိကဓာတ်ရိုက်ကူးသလားခလဲဈာကန်ကောင်ကနေကူးသလားခလဲဈာကန်ကောင်ဆိုအခုဒီ COVID-19 ဆိုရင်တော့ပြောနေကြတာဒီသင်းခွေကြလို့အကောင်လေးတွေစီကနေပြီးတော့ဗောနော်ကူးတယ်ဗောအဲ့လိုသင်းခွေကြလို့အကောင်လေးတွေစီကနေတဆင့်ခံပြီးတော့ကူးသလားဒါကတော့အငင်းပွားနေလုံးပဲဗောနော်ဒါပေမဲ့သေချာတာတခုကတော့ဒီသူ့ဟို virus ကဒီလူစီမှာဖြစ်နေတဲ့ virus နဲ့လင်းတို့စီမှာရှိနေတဲ့ virus နှစ်ခုကိုရှင်ကြည့်မယ်ဆိုလို့ရှိရင်တော့တိတ်ပြီးတော့ပြောင်းလဲတာတိတ်မရှိဘူး percentage နည်းနည်းလေးပဲရှိသေးတယ်ဗောနော်ပြောလို့ရပါတယ်
ဆိုတော့အဲ့လိုမျိုးပေါ့နော်ကျောင်းထဲကတိတ်မရှိတာဘယ်လောက်များအန္တရာယ်ရှိပါလဲဒီလူကိုကူးလာတဲ့ဆိုရင်လည်းဘယ်လောက်အန္တရာယ်ရှိလဲပြောပြပေးပါ
ဟုတ်ကဲ့ပါပြောင်းလဲတာတိတ်မပြောင်းသေးတဲ့ဟာနှစ်ပြောင်းဒီကနေပြီးတော့သူ့ရဲ့မူရင်းကနေပြီးတော့ဒီလူစီကိုရောက်တဲ့အချိန်မှာတိတ်မပြောင်းရသေးဘူးဆိုသူ့မှာပြောင်းလဲနိုင်ချေရှိတယ်ပေါ့နော်ဟို SARS တို့ MERS တို့ SARS ဆိုလို့ရှိရင်က89သူ့ရဲ့မူရင်းစင်းမြင့်နေဆိုသူက89ရာခိုင်နှုန်းလောက်ပဲတူတယ်နောက်ဟို MERS ဆိုလို့ရှိရင်လည်းသူ့ရဲ့မူရင်းစင်းမြင့်နေဆို90ရာခိုင်နှုန်းလောက်ပဲတူတယ်အဲ့လိုမျိုးတွေရှိခဲ့တယ်ပေါ့ဆိုတော့ဒီကောင်ကသူက96.2%ခိုင်နှုန်းလောက်တူတယ်ဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့ပြောင်းရင်ဘာတွေထပ်ပြောင်းမလဲဆိုတဲ့ဟာမျိုးတွေကရှိတယ်ဟိုဘင်းတော့ကနေပြီးတော့အပီးတိုင်တောင်သူကမပြောင်းရသေးဘူးပေါ့နော် သေးချာအောင်မပြောရသေးတော့ဒါကြောင့်လူတွေစီကိုရောက်တဲ့အချိန်မှာဆိုတော့ခါကြတော့ဟိုရုတ်တရက် shock ရသလိုဖြစ်ပြီးတော့အမှလူကဘယ်လိုပြန်လောက်อ่ะလူရဲ့ခုခံအားဘယ်လိုပြန်လောက်ရမလဲဆိုတာမသိဘူးဖြစ်နေတာပေါ့နော်ခုလုံးနေကုသဇေတို့ဗဝဇေတို့ကဒီ virus ရဲ့ဒီအခွန်ပေါ်ကဒီစူးရှုံလေးကိုသူက target လုပ်နေတယ်။ဇက်ခါကျတော့ဒီစင်ကြဲပြောင်းလဲမှုတွေဖြစ်သွားပြီဆိုလို့ရှိရင် virus ရဲ့ရောဂါပေးနိုင်စွာဒါမှမဟုတ်ရောဂါပြင်းထန်နိုင်စွာအဲ့ဒါမျိုးတွေကပြောင်းလဲသွားမလားဆိုတဲ့ဟာတွေကိုတော့ကြိုပြီးတော့စဉ်းစားဆင်ခြင်ရမှာတော့
ဆိုတော့ဒီကတော်တော်အန္တရာယ်ရှိရပါတော့
။ဟုတ
်သူ့ရဲ့မူလကနေပြီးတော့ပုံစံပြောင်းသွားတာနဲ့အမြန်အန္တရာယ်ပေးနိုင်တဲ့ပုံစံကလည်းပြောင်းသွားတယ်ပေါ့နော
်ပြောင်းသွားပါတယ်1918-1920လောက်ကဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်စပိန်တို့ကသူတို့ကမ္ဘာအကပ်ပဲ Spanish flu ဆိုပြီးတော့သူတို့ခေါ်တယ်ပေါ့နော်အခု Yoyo flu pandemic လို့လည်းခေါ်တယ်သူကအဲ့ဒီဟာမှာဆိုလို့ရှိရင် first wave second wave ကသူက first wave ကသူက virus မပြောင်းခင်ပေါ့နော် virus ကတော့လို့ကူးတယ်ပြီးတော့ပြန်ကျသွားတယ်ကြောက်ရတဲ့ဟာပြီးသွားတဲ့ခါကျမှနောက်တစ်ချိန်ထပ်ပြီးကူးတယ် first wave မှာဆိုလို့ရှိရင်အခုချိန်ဖြစ်ဖြစ်ချင်းဆိုရင်အသက်ကြီးတဲ့လူတွေကို target ထားမယ်နောက်ပြီးတော့ပေါ့နော်ယောဂအခန့်ရှိတဲ့လူမမတွေကို target ထားမယ်ဒါပေမဲ့တကယ်လို့ virus ကဒီစင်ကြဲပြောင်းလဲမှု mutation ဖြစ်သွားပြီဆိုလို့ရှိရင်သူ့ရဲ့ target လုပ်တဲ့ population ကလည်းပြောင်းသွားနိုင်တယ်အခုအသက်ကြီးတဲ့ဟာယောဂအခန့်ရှိတဲ့လူတွေဖြစ်ပေမဲ့ပြောင်းသွားပြီဆိုရင်ယောဂဖြစ်နိုင်စားပို့ပြီးတော့ပြင်းထန်လာပြီဆိုရင်ကလူငယ်တွေဖြစ်လာနိုင်တာကလေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးပေါ့နော်ပုံစံပြောင်းသွားရယ်ဆိုလို့ပို့ပြီးတော့ဆိုးလာနိုင်တယ်အဲ့ဒါကြောင့်မဖြစ်ရခင် second wave ကိုမတိုင်ခင်ကိုကာကွယ်ဆေးကိုထုတ်ကြမယ်ဆိုပြီးတော့အခုစိုင်းပြနေကြတာပါဟုတ
်မကင်ဆာဝင်းပြည့်ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့မြင့်ပညာဇန္တာကိုဒီမှာပဲညံ့လာလိုက်ရပါစေနောက်တစ်ပတ်မှာပြန်ကြည့်ကြပါဦး
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။ July 24ရက်တောက်ချာနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှည့်ပြောပြပါအောင်မယ်။COVID-19 ကာယရောဂါကြောင့်လာမယ့်နှစ်တွေမှာအင်ပတန်ကြီးမားတဲ့နိုင်ငံရွှေပြောင်းအခြေချမှုလှိုင်းကြီးကိုတွေ့မြင်လာရလိမ့်မယ်လို့နိုင်ငံတကာကြက်ချေနီနဲ့လာချန်းနီအဖွဲ့ချုပ် IFRC အခြေအကဲကပြောကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အသက်မွေးဝမ်းကျောက်မှုတွေဆုံးရှုံးသွားတာ၊စားရည်ရိတ်ခါမလုံလောက်တာတွေကြောင့်နေဆက်တွေပြန့်ဖွဲ့လာတဲ့မဖြစ်မနေရေကြီးရမျက်နှာရကိုပြောင်းရွှေ့အခြေချသူအများအပြားကိုတွေ့ရလိမ့်မယ်လို့အခြေအကဲဂျာဂန်ချာပန်ဂါနီကAFP သတင်းဌာနနဲ့တီးသန့်မေးမြန်းကမ်းမှာပြောကြားခဲ့ပါတယ်။တရုတ်နိုင်ငံချန်တူးမြို့မှာရှိတဲ့ American ကောင်ဆယ်ဝန်ချုပ်ရုံးကိုပေးရမယ်လို့တရုတ်အစိုးရကဒီကနေ့အသိပေးလိုက်ပါတယ်။ချန်တူးမြို့ကောင်ဆယ်ဝန်ချုပ်ရုံးမှာလုပ်နေတဲ့လုပ်ငန်းအလုံးကိုရပ်ဖို့အသေးစိတ်အတိအကျတောင်းဆိုခဲ့ကြောင်းတန်တပန်ဆက်ဆံရေးဆိုတာဟာအပြန်အလှန်ဖြစ်ကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရသူဝမ်ဝမ်ဘင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။American ပြည်ထောင်စု Houston မြို့မှာရှိတဲ့တရုတ်ကောင်ဆယ်ဝန်ချုပ်ရုံးကိုဒီကနေ့တောက်ချာနေ့နောက်ဆုံးထားပြီး American အစိုးရကပိတ်ခန်းခဲ့တဲ့အပေါ်မှာတရုတ်ကလက်တုံပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။ American နဲ့တရုတ်နိုင်ငံကြားအနှစ်90နီးပါးထိတွေ့ဆက်ဆံလာခဲ့တဲ့တန်တမာဆက်ဆံရေးအလုံးမဖြစ်တော့တဲ့အတွက်ပိုပြီးပြတ်သားတဲ့ချင်းကပ်မှုလိုအပ်တယ်လို့ American နိုင်ငံကြားရေးဝန်ကြီး Mike Pompeo ကပြောကြားလိုက်ပါတယ်။ California ပြည်နယ်မှာကြာသာရင်းနှီးကပြောခဲ့တဲ့မေးခွန်းတစ်ခုထဲမှာနှစ်နိုင်ငံဆက်ဆံရေးကိုကြည့်ရင်တရုတ်ဘက်ကအမေရိကန်ထက်အများကြီးအကျိုးအမြတ်ရရှိခဲ့ပြီးတရုတ်ဟာသူ့ကိုပေးကပ်နေတဲ့နိုင်ငံတကာလက်တွေကိုကိုက်ခဲ့တယ်လို့ဝန်ကြီးပွန်ပေယိုကဆိုပါတယ်တရုတ်သမ္မတရှီဂျင်ပင်ကလည်းကြောက်ဆုံးသွားပြီဖြစ်တဲ့အာဏာရှင်အတွေးအခေါ်တွေကိုအမှန်တကယ်ယုံကြည်သူဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကဆိုပါတယ်တရုတ်အစိုးရကတော့ဝန်ကြီးပွန်ပေယိုရဲ့မိန့်ခွန်းဟာစစ်အေးစစ်ကာလအတွေးအခေါ်တွေနဲ့ပြောတဲ့မိန့်ခွန်းလို့တုံ့ပြန်ခဲ့ပါတယ်American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာသမ္မတ Donald Trump ဆေးလွှတ်ထားတဲ့ပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဆန္ဒပြပွဲသတင်းယူတဲ့သတင်းတောက်တွေဘေးကရပ်ကြည့်သူတွေကိုပြစ်မှတ်မထားရလို့ပြည်ထောင်စုတရားသူကြီးတယောက်ကအမိန့်ထုတ်လိုက်ပါတယ်။ထိုင်းနိုင်ငံကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူလူငယ်တစုဟာ အစိုးရကိုကန့်ကွက်တဲ့အနေနဲ့ဗန်ကောက်မြို့ကအစိုးရရုံးတွေရှိမှဒီကနေ့စုဝေးဆန္ဒပြခဲ့ကြပြီးဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့ဒုတိယဝန်ကြီးချုပ်တို့ရဲ့ဓာတ်ပုံတွေကိုမီးရှို့ခဲ့ကြပါတယ်။ထိုင်းအစိုးရအဖွဲ့နှုတ်ထွက်ပေးဖို့နဲ့လက်ရှိရှိနေတဲ့20ခုမြောက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြတဲ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆူရမောပါရှင်။
This program has come to you from the Voice of America, Washington.